Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ26ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925နဲ့30တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အနေနဲ့တိုင်းပြည်ချိုးစီးပွားဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစီးပွားရေးမှာအရေးကြီးတဲ့အခက်အခဲကဆက်လက်ပါဝင်နေမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြန်မာစစ်တပ်ကိုရုရှားကဂျက်တိုက်လီယာဉ်နဲ့ရောင်းမဲ့အစီအစဉ်ကိုပြန်လည်စဉ်းစားဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုရုရှားကပယ်ချလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးမှာပါ။
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့စီရေပရိပခတွေကိုဖြေလျှော့နိုင်ဖို့ TNL နဲ့ RCS တို့ပထမအကြိမ်တွေ့ဆုံဆွေးနွေးတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
နှစ်နာရီ35လောက်မှာတကယ်နှစ်နာရီ50မှတကယ်အခုလည်းလေညာဝေးနေတယ်ဟိုမှာဘုံလာကျဲတယ်ခဏနဲ့လာပြစ်တယ်
ကချင်ပြည်နယ်တနိုင်းဘက်ကပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဒေသခံကိုဆမ်ကွန်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ကရင်ပြည်နယ်အတွင်းမှုရေးဆေးဝါးနှိမ်နင်းရေးနဲ့ဖန်ဆင်းမှုအကြောင်းတခါဒီမန္တလေးဘက်ကကျောင်းဝင်းတဲ့ကိုဝင်ပြီးတော့ဆန္ဒပြတဲ့ကျောင်းသားတချို့ကျောင်းထုတ်ခွင့်ရတဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုကကိုအချိုးစည်းဝါအတွက်ဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစည်းဝါရေးမှာအရေးကြီးတဲ့အခက်အခဲကဆက်လက်ပါဝင်နေမှာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစည်းဝါရေးနှင်းနှောဖလှယ်ပွဲမှာဒီကနေ့မင်းငွန်းပြောရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားကမ္ဘာခေါင်းဆောင်တွေနေသူအမေရိကန်ကသာပထမဦးစားပေးဖြစ်ရှင်းလင်းတင်မှာဖြစ်ပေမဲ့အမေရိကန်တနိုင်ငံတည်းအတွက်မဟုတ်တဲ့အကြောင်းညီလာခံမင်းငွန်းမှာပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့အမေရိကန်သားပထမဆွေးနွေးမှုကတော့ညီလာခံမှာအထူးအယုံဆိုင်ဆွေးနွေးရမယ်။ကမ္ဘာတွင်းပူးပေါင်းဆောင်ရွက်ရမယ်။စနစ်ပေါ်ရက်ခတ်လာမှာကိုနိုင်ငံကခေါင်းဆောင်တွေစိုးရိမ်နေတဲ့ပေါ်သမ္မတကဖြည့်သိမ့်မှုကြိုးစားတဲ့အနေနဲ့ပြောဆိုခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်လာတာနဲ့မြန်ကဘာကြီးလည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းလည်းပြောဆိုထားခဲ့တာပါ။ဒါပေမဲ့လည်းကုန်သွယ်မှုတွေမှာမမျှတတဲ့သဘောတူညီချက်မျိုးကိုတော့လက်ခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လွတ်လပ်စွာကုန်သွယ်မှုတွေကိုအားပေးပေမဲ့လည်းကုန်သွယ်ရေးမှာမမျှတမှုတွေဟာအလုံးတွင်နှင်နာစေတဲ့အတွက်အပြန်အလှန်ညီမျှမှုရှိဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံကရေးရနဲ့ပတ်သက်လို့သမ္မတထရန့်ပြောဆိုရမှာတော့ IS ဆွေးရောက်တွေထိန်းချုပ်ထားတဲ့နယ်မြေအလုံးကိုပြန်လည်သိမ်းပိုက်နိုင်မည်ဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ချင်းချောက်မှုအန်ဒီရဲ့အဆုံးမသက်သေးကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံကတိုက်တန်းစီးပွားရေးလုပ်ငန်းရှင်တွေနိုင်ငံရေးကောင်ဆောင်တွေတက်ရောက်လာတဲ့ဒါဗော့စ်မြို့ကညီလာခံဖြစ်မြောက်ရေးစီစဉ်သူနဲ့ဆွေးနွေးမေးမြန်းခန်းအတွင်းမှာတော့သတင်းမီဒီယာတွေကိုသမ္မတထရန့်ကထိုးနှက်ဝေဖန်ခဲ့ပါတယ်။သမ္မတအဖြစ်တာဝန်ယူခဲ့ရင်ကဆက်လို့သတင်းမီဒီယာတွေရဲ့ညပတ်မှုတွေမမှန်မကန်သတင်းဖော်ပြမှုတွေကိုပိုပြီးသဘောပေါက်လာခဲ့ရကြောင်းပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့မှတ်ချက်ပြီးပြောဆိုချက်ကြောင့်မင်းမြန်ကန်နားထောင်နေသူတွေကြားကလှောင်ပြောင်တည်ရတဲ့အတန်တွေလည်းထွက်ပေါ်လာခဲ့ပါတယ်
။အမေရိကန်လွတ်တော်အမတ်တွေဘက်ကလက်ခံတာဒါမှမဟုတ်ပယ်ချနိုင်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာညီနိုင်ရေးမှုပေါင်းသတ်မှတ်ချက်အသေးစိတ်ကိုသမ္မတအိမ်ဖီရောကကြာတာပြင်းနေနေမှာထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကမိဘတွေနဲ့အတူရောက်လာတဲ့ Dream Master လို့ခေါ်တဲ့ရွှေပြောင်းအခြေချသူ18သိန်းအတွက်နိုင်ငံသားဖြစ်ခွင့်ရဖို့နှစ်တွေအကြာကြီးဆောင်ရနိုင်တယ်လို့ကန့်သက်ချက်တွေလည်းထည့်သွင်းထားပါတယ်။အခြေခံမူရီထဲမှာနေကြလုံယုံရင်းနဲ့ဥပဒေကြောင်းအရလစ်ဟာချက်တွေကိုပြင်ဆင်ဖို့ရွှေပြောင်းအခြေချလာသူတွေရဲ့အနီးစပ်ဆုံးမိသားစုဝင်တွေမှာကပဲဆွေမျိုးနှိဆက်တွေကိုပါလာရောက်ခွင့်ပေးတဲ့အစီအစဉ်ကိုအဆုံးသတ်ဖို့ Visa ကန်ဆယ်မဲ့အစီအစဉ်ရပ်ဆိုင်မှုနဲ့ဒါကားလို့ခေါ်တဲ့နေရာပြန်မပို့ရေးကောက်ွယ်ထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးအမြဲတမ်းအဖြေတစ်ခုရှာနိုင်အောင်ထည့်သွင်းထားတဲ့အကြောင်းအိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကပြောပါရယ်လွတ်တော်ဖက်ခအရေးယူဆောင်ရွက်ဖို့နေပေါင်းများစွာပြည့်ခွက်ခဲ့တာကြောင့်ဒီအချိန်မှာအလုံးလက်တွဲဆောင်ရွက်ဖို့အချိန်ရောက်နေပြီလို့လည်းပြောဆိုသွားပါရယ်ဒါကားအစီအစဉ်ရအမေရိကန်ပြည်ထောင်စုမှကလေးဘွားတွေကရောက်လာပြီးတော့နေထိုင်ခွင့်ရသူအကျုံးဝင်သူတွေအနေနဲ့အလုတ်ကိုင်းပညာရေးလိုအပ်ချက်တွေနဲ့ပြည့်စုံပြီးအချင်းစရိတ်တာကောင်းမွန်မယ်ဆိုရင်ဆယ်နှစ်ကနေ12နှစ်အတွင်းနိုင်ငံသားဖြစ်ခွင့်ရနိုင်မှာပါသမ္မတဒေါ်နယ်ထရမ့်ကတော့အိမ်ပြည်တော်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့အရေးမွဲပြောဆိုထားပြီး Dreamer လို့ခေါ်တဲ့ရွှေပြောင်းလာသူတွေအနေနဲ့မစိုးရိမ်ဖို့တရင်နောက်တွေကိုပြောဆိုထားပါတယ
်အမေရိကန်သမ္မတယူကပေါ်မှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုယာရုကဖယ်ရှားဖို့ပြီးခဲ့တဲ့နှစ်ထဲသမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညင်းဆန်လိုက်ပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာကိုဖယ်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းဟာအတူရောက်တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာရောက်နေတဲ့သမ္မတထရန့်ကပြောဆိုလိုက်တာပါအထူးဆောင်စစ်ဆေးမှုကိုဖယ်ရှားဖို့ပြီးခဲ့တဲ့နှစ်ဇွန်လထဲမှာပဲသမ္မတကညွှန်ကြားခဲ့ပေမဲ့အင်ဂျီရောအတိုင်ပင်ခံပုဂ္ဂိုလ်ကအလုတ်ထွက်မယ်ဆိုပြီးချင်းချောက်ခဲ့တာကြောင့်လက်လျှော့ခဲ့ရကြောင်းအမေရိကန်သတင်းစာကြီးတွေဖြစ်ကြတဲ့ Washington Post နဲ့ New York Times တို့ကဖော်ပြခဲ့ကြတာဖြစ်ပါတယ် ထူးဆောင်ရမှုမော်လာကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတထရန့်ရဲ့ CEO ဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းနေတယ်လို့တရားရေးလုပ်ငန်းတွေမှာသမ္မတအင်ဂျီရောကနှောက်ယှက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုပါစုံစမ်းနေတာပါထူးဆောင်ရမှုအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့အရေးချင်းမမီဘူးလို့သတ်မှတ်နိုင်တဲ့ကိုရိုးစီဝါပြိပခတ်ကိစ္စ၃ခုရှိနေတယ်လို့သမ္မတကယူဆထားတဲ့အတွက်အလုပ်ဖြုတ်ဖို့တရားရုံးဝန်ကြီးဌာနကိုညွှန်ကြားခဲ့တာဖြစ်ကြောင်းလဲအမေရိကန်သတင်းစာတွေကဖော်ပြခဲ့ကြတာပါအထူးဆောင်ရမှုမူလကိုအလုပ်ဖြုတ်မဲ့သမ္မတရဲ့အမိန့်ကိုတော့တရားရေးဌာနထံအကြောင်းကြားဖို့အင်ဂျီရောတိုင်မင်ဂန်ပုဂ္ဂိုလ်ဒေါ်မဂန်ကငင်းဆန်ခဲ့တယ်လို့လဲသတင်းတွေကဖော်ပြခဲ့ကြတာပါထူးဆောင်ဆိုင်ရေးမှုကရာထူးကဖြုတ်လိုက်မယ်ဆိုရင်တော့သမ္မတအတွက်အကြီးအကျယ်ပြဿနာပေါ်နိုင်တယ်လို့တရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုနဲ့လည်းကြီးမားတဲ့တရားမှုတွေကျင်းပနိုင်တယ်လို့အင်ဂျီရောတိုင်မင်ဂန်ကယူဆခဲ့ကြောင်းလဲသတင်းတွေကဖော်ပြခဲ့ကြပါတယ
်တောင်ကိုရီးယားနိုင်ငံစီယုံတကူမီးလောင်ရာမှာတိုက်စုံမှုရေအတွက်42ဦးထိရှိသွားပြီဖြစ်တယ်လို့တိုက်စုံမှုတိုးလာအောင်မယ်လို့လည်းခန့်မှန်းရပါတယ်မီးလောင်မှုကြောင့်လူပေါင်း80ထက်မနည်းဒဏ်ရာရသွားပြီး10ဦးကတော့ဆုံးရင်ရတဲ့အခြေအနေမှာရှိပါတယ်ဆိုးမြို့တောင်ဘက်ကီလိုမီတာ300အကွာမှာရှိတဲ့မီယန်မြို့ကစင်ဂျုံစေယုံရဲ့အရေးပေါ်အခန်းကနေဒီကနေ့တောက်ကြနေမနဲ့အစောပိုင်းမှာမီးဆာလောင်ပြီးတော့ခက်မမြမီးကူးသွားခဲ့တယ်လို့မိသားသမားတွေကပြောပါတယ်။မီးလောင်တဲ့အချိန်မှာစေယုံထဲမှာလူနာပေါင်း100ကျော်ရှိနေပြီးအနည်းမှလည်းလူအုံယုံတစ်ခုရှိပါတယ်။လူအုံယုံထဲကလူနာပေါင်း94ဦးကိုတော့ဘေးလွရာရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ The Korean Herald သတင်းဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသူ့ရဲ့ထိတ်တဲ့အကြံပေးတွေနဲ့အရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူပြီးတော့နောက်ထပ်တိုက်စုံမှုတွေတိုးမလာစေဖို့မိသားတင်ခဲ့တဲ့လူနာတွေအတွက်လိုအပ်တဲ့ဘလို့စေဝါအကူအညီမျိုးကိုမဆိုပေးအပ်ဖို့တိုက်တွန်းခဲ့ပါတယ်။မီးလောင်မှုကြောင့်သမ္မတကစေမီကောင်းဖျားကြောင်းပြောခွင့်ရသူကဆိုပါတယ်။မင်းညွန့်တွေကို၃နိုင်ကြောချအောင်ငိမ့်တက်ခဲ့ရတာပါ။မိလောင်ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့မိသက်အရာရှိချုပ်ချင်းမုံယူကသတင်းထောက်တွေကိုပြောပါရယ
် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုရုရှားကစစ်လက်နက်ပစ္စည်းတင်ပို့လာမြန်မာနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်တိုးမြင့်မှုအတွက်သာယူရကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြစ်မရှိကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်ဇာနူရက်ကတော့မြန်မာနိုင်ငံကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာလူ့ခွင့်ရေးပြဿနာတွေကြုံနေရတဲ့နေရာတွေမှာရုရှားကလက်နက်နဲ့ဖြည့်ရှင်းတာကိုအားပေးဖို့ကြိုးစားတဲ့နောက်ထပ်လုပ်ရက်တစ်ခုဖြစ်မနေ့တုန်းကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြင်းနယ်မှာလူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေချိန်မှာရုရှားအနေနဲ့ငင်းချမ်းတဲ့နည်းလမ်းတွေနဲ့ပါဝင်ကူညီရမယ့်အစားလက်နက်နဲ့အားပေးဖို့ကြိုးစားနေတယ်လို့ပြောဆိုခဲ့တာပါရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ကာဝေးရေးစွန့်ရည်မြင့်တင်ဖို့ရည်ရွယ်ချက်နဲ့အရသားတွေဒီအတိတ်ဒုက္ခရအောင်ချင်းချောက်အောင်ရနိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုတာဟာစိတ်ကူးယဉ်ပြောဆိုတာရောက်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းကိုရောင်းချမဲ့အစီအစဉ်ကိုတော့ရုရှားကာဝေးဝန်ကြီးဆာဂေးရှိုဂူရဲ့မကြာသေးခင်တုန်းကမြန်မာနိုင်ငံခီးစင်မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါအမေရိကန်ဆိုရအနေနဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေတွေကြောင့်မြန်မာစစ်တပ်ကိုတင်နန်းတွေလက်နက်တွေနဲ့စစ်ပဆိုင်ရာနှိပညာအကူအညီမပေးဖို့မူဝါဒကိုကာလကြာရှည်ကင်ဆယ်ထားခဲ့ကြောင်းနဲ့ဒီမူဝါဒကိုနိုင်ငံတကာတိုင်ဝမ်ကလည်းလက်ခံထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံအပေါ်ဝေဖန်ပြောဆိုနေကြတဲ့လူအခွင့်အရေးလှုပ်ရှားသူတွေကိုဂရုစိုက်ဖို့မလိုကြောင်းမြန်မာအစိုးရထိတ်တန့်ခေါင်းဆောင်တူဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေကပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့တဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်ကဖိလစ်ပိုင်အိန္ဒိယစီးပွားရေးနှီးနှောဖလှယ်ပွဲမိန့်ခွန်းမှာဖိလစ်ပိုင်သမ္မတကထည့်သွင်းပြောဆိုလိုက်တာပါတိုင်းပြည်နဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိစ္စရပ်တွေကိုပြောဆိုရမှာလူအခွင့်အရေးလှုပ်ရှားသူတွေဟာစူးစူးညံ့ညံ့ဖြစ်အောင်လှုပ်တတ်သူတွေဖြစ်ကြောင်းဒါကြောင့်လဲအရေးလုံးစရာအရေးလုံးနေစရာမလိုကြောင်းဖိလစ်ပိုင်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ပြည်ခရက်နဲ့အော်ဂူလာနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတက်ခဲ့တဲ့ ARSA အစွန်းရောက်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနောက်ဆက်တွဲအဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုတ်ခတဲ့တိုင်းနဲ့ချီထွက်ပြေးခဲ့ရတဲ့အတွက်မြန်မာအစိုးရဘော်ကူလာသမ္မတကအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေနဲ့ PR တွေကြီးထွားလာနေတာပါ။အထူးသဖြင့်ခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေအတွက်ထောင်အောင်ဆန်းစုကြည်ကကာကွယ်ပေးတာမျိုးမရှိဘူးဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာ ာတေးကတော့ငင်းချမ်းရဲ့နိုဘယ်ဆုရှင်တဦးဖြစ်ဒေါက်အောင်ဆန်းစုကြည်ဟာခုခါလူခွင့်ရေးလှှရှားသူတွေရဲ့ဝေဖန်မှုတွေခံရတဲ့အကြက်တဲနဲ့ရင်ဆိုင်နေရတဲ့အပေါ်တနာကယူနာတက်မိကြောင်းလဲမိန်ခွန်းထဲမှာပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတကိုရိုင်းကတော့မူရီဆေးဝါတိုက်ဖြတ်ရေးစီမံချက်အတွင်းမူရီဆေးဝါ၃ဆွဲသူမောင်ခိုသူအဖြစ်တန်ရရှိသူ3900ကျော်လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အတွက်လူခွင့်ရေးအုပ်စုတွေရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာတူရကီရဲ့စစ်စင်ရေးတွေကိုရှော့ချပြီး IS အစ္စလာမ်စစ်သွေးကြွတွေကိုချေမှုန်းရေးအာရုံစိုက်ဆောင်ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြောက်အတ္လန္တိတ်နေတိုစာချုပ်ဖော်ဝင်နေဖြစ်ကြတဲ့အမေရိကန်နဲ့တူရကီတို့ကြားအပြန်အလှန်မယုံကြည်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကအခုလိုတိုက်တွန်းလိုက်တာပါ။ဒီချိန်မှာပဲတူရကီနိုင်ငံကလည်းစီးရီးယားနိုင်ငံတွေကကတ်လနတ်တိုင်တွေကိုအားပေးကူညီနေရတယ်ရက်ဆိုင်ဖို့ဒီလိုမှမဟုတ်ရင်တော့စီးရီးယားစစ်မြေပြင်မှာတူရကီတပ်ဖွဲ့တွေနဲ့အမေရိကန်ထိတိုက်တိုးလာနိုင်ကြောင်းတူရကီဘက်ကသတိပေးထားပါတယ်။စီးရီးယားရေးမှာတူရကီနိုင်ငံကဥဆောင်တဲ့တပ်ဖွဲ့တွေရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတင်းမာမှုတွေကြီးထွားနေရတယ်ကိုရှော့ချဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တူရကီသမ္မတတို့မနေ့တုန်းကတယ်လီဖုန်းဆက်ဆွေးနွေးပြောဆိုခဲ့ကြပြီးနောက်မတူကွဲပြားတဲ့ပြောဆိုချက်တွေကြောင့်အခြေတင်ဖြစ်စရာအခြေအနေတွေဖြစ်ခဲ့ရပြီးနိုင်ငံဆက်ဆံရေးမှာလည်းနောက်ထပ်ထိုးနှက်ချက်တစ်ခုဖြစ်ခဲ့ရပါတယ်။စီးရီးယားနိုင်ငံကကတ်ပြည်သူစစ်တွေကိုတူရကီကထိုးစစ်ဆင်နေရတယ်ကိုရှော့ချဖို့သမ္မတရစ်ချစ်တိုင်အာရိုဝန်ကိုတိုက်တွန်းပြောဆိုခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့ပြောဆိုချက်ကိုတော့တူရကီဘက်ကပယ်ချခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အစိုးရကတော့တူရကီသမ္မတနဲ့တယ်လီဖုန်းဆက်ပြောဆိုရမှာအမေရိကန်ဘက်ကပြက်ပြက်သားသားရက်တီဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။စီးရီးယားနိုင်ငံအဖရင်ဒေသမှာတင်းမာမှုတွေရောပါရေးအမေရိကန်သမ္မတကပြောဆိုထားတဲ့အတိုင်းဆက်လက်ရပ်တည်နေဆဲဖြစ်ကြောင်းနဲ့တူရကီခေါင်းဆောင်တွေကလည်းဒါကိုနားထောင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောခွင့်ရသူဟက်တာနော်ရက်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့တူရကီနိုင်ငံကထိုးစစ်ဆင်နေတဲ့ကပ်ပြည်သူစစ်တွေကိုအားပေးထောက်ခံနေတာလည်းဖြစ်ပါတယ်
။ဖီနီဇွဲလားနိုင်ငံရဲ့လာမယ့်သမ္မတရွေးကောက်ပွဲမှာအတိုက်ခံညွန်ပေါင်းအဖွဲ့ဝင်ရောက်ရှင်ပြိုင်ခွင့်ကိုအမြင့်ဆုံးတရားရုံးကပိတ်ပင်လိုက်ပါတယ်။ဒီလို့ရဟာလူကြိုက်နေတဲ့လက်ဝဲဝါဒီသမ္မတနီကိုလတ်စ်မာဒူရိုကိုနောက်ထပ်တက်တန်တစ်ခုအနိုင်ရဖို့အာမခံပေးလိုက်တယ်လို့ဖြစ်သွားခဲ့တာပါ။ရွေးကောက်ပွဲဝင်မဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတို့ဒီသတင်းမှအတွင်စီရင်ပေးသွင်းနိုင်ဖို့ရက်သတ်မှတ်ထားခဲ့တာပါ။ဒါပေမဲ့လည်းစီရင်လက်ခံတဲ့ရက်ကို6လနောက်ဆုတ်ဖို့ကြာရပလေးနဲ့နောက်မိုင်းမှာအထက်တရားရုံးကရွေးကောက်ပွဲကောင်းစီကိုအကြောင်းကြားလိုက်တာဖြစ်ပါတယ်။ဒီလိုအမိန့်ချလိုက်ရတဲ့အကြောင်းရင်းကိုတော့တရားရုံးကပြောဆိုခြင်းမရှိပါဘူး။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်မှာအစိုးရတပ်ရဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုအတွင်းအရသာတဦးသေဆုံးပြီးလူတချို့ဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရသူဒေသခံတွေကပြောပါရယ်။တနိုင်းဒေသကိုဆန်နဲ့လောင်စာဆီရိတ်ခါတင်သွင်းမှုဖျက်တောက်ထားတာဟာတာမန်ပြည်သူတွေကိုသာထိခိုက်နစ်နာစေတဲ့အတွက်ဒါကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများစုကတောင်းဆိုနေကြပါရယ်။ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ပြမှာပါရှင်။
ဒီရပိုင်းအတွင်းကချင်ပြည်နယ်ဒေသတချို့မှာအစိုးရတပ်တွေနဲ့ KIO KIA ကချင်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေပြီးဒေသခံတွေစစ်ဘေးတန်းရှောင်နေရပါတယ်။အထူးသဖြင့်တနိုင်းမြို့ပြင်တဝိုက်အစိုးရတပ်ရဲ့ထိုးစစ်တွေအရှိန်မြင့်လာနေတာပါ။တနိုင်းမြို့နယ်အနောက်ဘက်ဟူကောင်းဒေသက KIA တပ်မဟာနှင့်တိုင်းရင်း14ထိန်းချုပ်ရာပရင်းမော်တဝိုက်ကိုဒီကနေ့မွန်းလွဲပိုင်းမှာတပ်မတော်ကလေကြောင်းကနေပစ်ကတ်တိုက်ခိုက်တာကြောင့်ဒေသခံတဦးသေဆုံးပြီး4ဦးထက်မနည်းဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရတဲ့ဒေသခံကိုဆမ်ဂွန်ကပြောပါတယ်
။အဲဒီဆုံးတဲ့လူရဲ့နာမည်က928နဲ့နောက်ဒေါ်တင်းနံပေါ်အသက်က90၊ညာဘက်လက်ပြင်မှာရှိတယ်။အဲနောက်မောင်ဦးထွန်း28နှစ်သူကကောင်းမှရှိတယ်။နောက်မှမတင်းဆေမတင်းဆေကတော့28နှစ်သူလည်းကျော်ပြင်။နောက်မဇန်နိုးအောင်သူကစနေတော့ပဲသူကနှစ်သူလည်းကောင်းမှရှိတဲ့တညာရတယ်။ဒီမှာဆေခန်းမှရှိတယ်ဆေးရတဲ့ကျွန်တော်အခုလုပ်ကူထားတယ်အဲ့ဒါပြီးလို့ရှိရင်ကျွန်တော်တနိုင်းဆေးရုံကိုပို့ဖို့အစီအစဉ်ရှိတယ်ခင်ဗျ
2016အောက်တိုဘာလကနေစတင်ခဲ့တဲ့မြမတက်မတော်ရဲ့တနိုင်းဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုဟာအခုချိန်မှာအရှိန်မြင့်လာနေတယ်လို့ NLD ပါတီတနိုင်းမြို့နယ်ကချင်ပြည်နယ်လွှတ်တော်အမတ်ဦးဇော်ဝင်းက VOA ကိုပြောပါတယ
်အဲတနိုင်းမြို့နယ်ဦးကောင်းဒေသဘရင်မော်ပေါ့ရှိတဲ့ဘက်တီတော့ရစ်ခတ်တန်နေကြရတယ်ရိုက်ရင်တွေဝဲပြီးတော့အတန်တွေတော့ရှားနေရတယ်ဗျသူကတော့အခုနောက်ပိုင်းတော့နည်းနည်းတော့ပူတော့မြင့်လာတာပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ရှိမှစဖြစ်တာက2016အဲ့မှာဆယ်လာပိုင်းကနေကျွန်တော်တို့ဘက်ကစန်နီစီတိခါတွေဖြတ်တောက်ပြီးတော့စပြီးဖြစ်လာတာအပူဆိုးလာတာက2019 9လပိုင်းမှာအဲ့နောက်ပိုင်းအဲ့လိုပူပူပြီးတော့ဖြစ်လာတယ်ပေါ့
ဟူကောင်းဒေသကိုတက်မတော်ကဘုံကျဲတိုက်ခိုက်တဲ့မြင်ကွင်းကိုကိုဆမ်ကွန်ကပြောပြပါတယ
်ကျွန်တော်ကတော့ဟူကောင်းဒေသမှာရောက်နေပါတနိုင်းဘက်မှာဒီမှာတော့အဲနှစ်နာရီ35လောက်မှာတကယ်နာယီ58မှာတကယ်အခုလည်းလေးများဝေးနေတယ်ဟိုမှာ ပုံလာကျဲတယ်ပနတ်နဲ့လာပြစ်တယ်ပုံကနှစ်ချိန်သုံးချိန်ကျပြီးခင်ဗျာအတန်ကြာရတာကအခုလေရင်ပြန်နေဇီးနဲ့တက်ကြချင်းပြန်လာဝဲနေတာကိုကဒါကခင်ဗျားတော့ဒီလန်စာစားဖို့အေးသူရင်နေကြတာပေါ့အခုဒီမှာရှိတဲ့လူကတော့အရှိတူပြင်းတူတပိုင်းတနေရုံလုံးကြတာပေါ့ဗျာအဲ့လိုမျိုးလူတွေပေါ့
KIO ကချင်လက်နဲ့ကင်တက်ဆိုးမိုးရပျင်းမော်နဲ့ရွှေမော်တွေကိုထိန်းချုပ်နိုင်ဖို့တမရော်ကကြိုးပမ်းတဲ့အနေနဲ့တနိုင်းဒေသကိုရိတ်ခါတင်သွင်းမှုဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်မှတင်ပြခဲ့တဲ့အဆိုအောင်မြင်ပေမဲ့ကချင်ပြည်နယ်အစိုးရကလက်တွေ့အကောင်အထည်ဖော်နိုင်ခြင်းမရှိသေးဘူးလို့ပြည်နယ်လွှတ်တော်အမတ်ဦးစော်ဝင်းကပြောပါတယ်
။လွှတ်တော်မှနယ်လုံးဝင်ကြီးတရားဝင်ကြောတာကတော့ကျွန်တော်တနိုင်းဒေသဟူကောင်းဒေသမှာပျင်းနေတူးနေတယ်ရွှေတွေတူးနေတယ်တဘောပောင်ဝင်ကြီးနေလဲပျက်စီးနေတယ်ဒီ KIA ကံအဖွဲ့စည်းရလဲသူတို့ပဲအခွန်ခရရနေတယ်နိုင်ငံတော်အခွန်မရဘူးဆိုပြီးတော့ဒီစံနဲ့စီနဲ့ရိတ်ခါတွေကို limit နဲ့ပဲယူကင်းပြူတာပေါ့နော်အဲ့လိုပြောတဲ့အခါကျတော့ကျွန်တော်2013 3လပိုင်းမှာကျွန်တော်အရေးကြီးဆိုတင်ခဲ့တယ်စံနေစီဒီဈေးအလွန်အင်မတန်မြင့်ပြီးတော့ဝယ်စားလို့တော့မရအောင်အနေထားဖြစ်သွားတဲ့အတွက်ဒါတွေကိုအရင်တိုင်းပဲလွတ်လွတ်လပ်လပ်ပဲယူရောင်းချခွင့်ပြုဖို့ဆိုပြီးတော့ကျွန်တော်ကအရေးကြီးဆိုတင်ခဲ့တာပါဗျဒါပေမဲ့အရေးကြီးဆိုလဲကျွန်တော်ကချင်ပြည်လွတ်တော်မှာတော့အဆူအောင်တယ်သို့တော့အဲ့အစုအတိုင်းအစုအဖွဲ့တော့ဒီနေ့အချိန်ထိကောင်းထဲပေါ်လို့မရသေးဘူ
းလက်ရှိအခြေအနေတွေအရဆိုရင်တနိုင်းဒေသမှာစစ်ပွဲတွေရော့ကျသွားမဲ့သဘောမရှိပဲအနာဂတ်ညဉ့်ဉန်းရေးကိုပါထိခိုက်နေပြီလို့ဦးစော်ဝင်းကသုံးသပ်ပါတယ
်လက်ရှိနေထားရဒီသူအများကြီးတော်တော်ဒုက္ခရောက်တယ်အဲကြောင့်ကျွန်တော်တနိုင်းဒေသမှာဖြစ်နေတဲ့အခင်းကျင်းကကျွန်တော်ငြိမ်းချမ်းရေးအတွက်လည်းနှောက်ယှက်ဖြစ်နေပြီလို့ပြောလိုပါတယ
်ဒီရပိုင်းတွေအတွင်းကချင်ပြည်နယ်တနိုင်းဟူကောင်းဒေသဆွန်ပရာဘွန်နဲ့မန်စီဘက်မှာတိုက်ပွဲတွေဖြစ်နေပြီး2019ဇွန်လနောက်ပိုင်းဖြစ်လာတဲ့တနိုင်းဒေသစစ်ကြောင့်တနိုင်းမြို့ပေါ်မှာစစ်ဘေးတင်းရှောင်နေရသူတွေအခုချိန်ထိအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ
။ကိုညံဝဲအောင်တင်ပြခဲ့တာပါရှင်။အခုတော့ TNLA နဲ့ RCSS တို့စစ်ရေးပဋိပက္ခရေးတွေးဆောင်ဆွေးနွေးပွဲအကြောင်းတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကာလအတန်ကြာစစ်ရေးတင်းမာနေကြတဲ့တအောင်ပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေစစ်ရေးပဋိပက္ခတွေကိုဖြေလျှော့နိုင်ဖို့တရုတ်နိုင်ငံနယ်စပ်အတွင်းပထမဦးဆုံးအကြိမ်ပနာမတွေးဆောင်ခဲ့ကြတာပါ။အခုတွေးဆောင်မှုမှာထူးခြားတဲ့ဆုံးဖြတ်ချက်တွေမချနိုင်သေးပေမဲ့နောက်တစ်ကြိမ်တွေးဆောင်ဖို့အတွက်လမ်းစပွင့်တဲ့သဘောလို့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ VOA သတင်းတောက်နိုင်ကွင်ကလည်းတရင်ပြဖို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးသင်းမာနေတဲ့တန်းပလောင်မျိုးရလူမျိုးရေးသတ်မတော် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သတ်မတော် RCSS SSA ဖွဲ့တို့ကြားလက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုဖြေရှင်းနိုင်ဖို့ပရမဆုံးကြိမ်ပနာမတွေ့ဆုံဆွေးနွေးခဲ့တယ်လို့ TNLA သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုတိုင်ကျော်ကပြောပါရယ်။
လက်စားတင်ရရမှာကျွန်တော်တော့ပြောပြဆိုလဲပြဆိုလာတော့အကြောင်းရင်းကတော့ကျွန်တော်ဖက်ပေါ်တော့မဖြစ်နေတဲ့ပြိပခါကိုဘယ်လိုရက်ဆိုင်မလဲဘယ်လိုဖြေရှာမလဲပေါ့ပြဆိုကလည်းပနာမပေါ့နော်နောက်တစ်ကြိမ်ဆွေးနွေးမှုပြောင်းကျွန်တော်အစပြုတဲ့ပုံတော့ရှိတယ
်ပြီးခဲ့တဲ့22ရက်နေ့ကတရုတ်နယ်စပ်တနေရမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုမှာသူးသူးခြားခြားဆုံးမြတ်ချက်တွေမချနိုင်ပေမဲ့တွေ့ဆုံမှုအတွက်လမ်းစာဖွင့်တဲ့သဘောလို့ဘူမူတိုင်ကျော်ကပြောပါတယ
်။ RCS နဲ့ဂျင်းတဖက်နဲ့ပြိပခါရင်းဖြစ်တဲ့အဲ့ပြိပခါကိုဘယ်လိုအပြေရှာကြမလဲ။အဲ့ဟာကိုအနမနာအနေနဲ့ကျွန်တော်တွေ့ဆုံတဲ့ပြင်းနောက်တစ်ကြိမ်တွေ့ဆုံဖို့အတွက်လမ်းစာဖွင့်တဲ့သဘောအဲ့လိုပဲရှိသေးတယ်ပေါ့
။နောက်သာတွေ့ဆုံမဲ့နေ့ရက်ကိုအတိအကျသတ်မှတ်နိုင်ခြင်းမရှိပေမဲ့လည်းနှစ်ဖက်ခေါင်းဆောင်တွေသတ်မှတ်ဆွေးနွေးဖို့ကတော့သဘောတူညီခဲ့ပါတယ်။အခုတွေ့ဆုံမှုမှာ BSLF TNLA ဘက်ကတွဲဖက်သွင်းမှုနဲ့မဟာမိတ်ဆက်ဆံရေးမှူးတာပန်လှဦးဆောင်ပြီးစစ်ဘက်ဆိုင်ရာရရှိသူပါဝင်ပြီးတော့ RCSS SSA ဘက်ကဗဟုကော်မတီဝင်တူနဲ့စစ်သည်သဆိုင်ရာရရှိသူပါဝင်တယ်လို့ဗိုလ်မှူးတိုင်ကျော်ကပြောပါရယ်။ဒီတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့ TNLA ကနေဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါရယ်။ TNLA အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA တို့ဟာ2015ခုနှစ်ကနေဒီလ20ရက်နေ့အထိတိုက်ပွဲဖြစ်ပွားနေပါရယ်။နဘာစီရေးသိမ်းမာနေတဲ့အချိန်ဒီကနေတွေ့ဆုံညှိနှိုင်းတာဟာကောင်းမွန်တယ်လို့ရှမ်းလူငယ်ကွန်ရက်တာဝန်ခံဆိုင်ငွေကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီစီပါတယ်အဲ့လိုမျိုးတွေ့ဆုံတာတိုင်းဒါချင်းချင်းပဲလေတော့ဘယ်လိုပဲဖြစ်ဖြစ်ညှိနှိုင်းချင်းတွေတာကောင်းပါတယ်လို့ကျွန်တော်ခံယူပါတယ်
။ TNLA ဖွဲ့ဟာမြန်မာအစိုးရနဲ့ NC လက်မှတ်မရေးထိုးနိုင်တဲ့ဖွဲ့ဖြစ်ပြီးတမရုံနဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်တမရုံ RCSS SSA ဟာမြန်မာအစိုးရနဲ့ NC ရဲ့ပြည်ရလက်မှတ်ရေးထိုးထားပေမဲ့လည်းမြန်မာတပ်မတော်နဲ့ရန်ပန်ချံကသီးသွေးမှုတွေဖြစ်ပွားနေပါတယ်။မ Mene gale ti bomu ne chang me ti bodwa, pidansu kalama ji boma, asi asa se poregani, name jolong wayabi, ayata twine, kito abiru ritama, arma seji kakanya si jang tenya, tamoro si jang ligani, kito amya twine, twilio shinlin kayama, asi asa se po in ugu, ati pansi yami kevi, pisto the lechi, chowdog the go, tainsi yami delu, tamoro bagani terin, topian tavare.
ที่ทุกอย่างเช่นในประเทศเราต้องไปเช็คยี่ตำรวจไปกูเสร็จเวลามีมีงานเข้าไปไหมเลยเสร็จเวลามีอาชีพเข้าไปบุมันเองก็ที่บอมอยู่ในตัวพี่ก็ไม่เช่นนี้กูรอมีขันตัวพี่เดชันลุงเงี้ยกูยัดตาวงขันสายงูก็คู่ลูกเบียวว่าเลยอ่ามันเองยังไม่โดนไหนใครบอกยังขนาดนั้นจ้าอย่างเลยองค์นั้นนักข่าวจ้าอย่างเลยยาวุ่นเนี่ยเดียวจะส่งเรื่องลูกจ้าอย่างเลยอ่ะพอเห็นลูกเราไม่เบียวว่าอย่างยาวุ่นเนี่ยว่าเลยอ่ะ
จนเอาดีกว่าต้องข้อต่างกูเก็บว่าไอ้ดีอย่างนั้นมาคิดอ่ะแล้วเราจะไม่รู้ประเด็นว่าเลยดีกว่าเลยมั้งครับพี่รังสุลลำบ่งวิเคราะห์กันเลยพ่อฮะอาศัยเอสเอฟเอกับมหูบุรุษเลยต้องไว้ชั้นมีตำรวจที่รักกันตำรวจกันยิ่งสุดท้าวเลยและชิ้นชั้นมีเนี่ยตัวมาเมื่อมาตำรวจเนี่ยเกี่ยงอุกเชิญลุลายีพ่อตามบลังที่อันเนลีพ่อตัวเนี่ยตายพ่อพี่ป้อนนี่เดี๋ยวที่อันเนลีเนี่ยต้องไว้ชั้นมีตำรวจยามมาเลยสิ่งที่มาหมู่ด้วยสินี่ မဆုံးချိန်တွေ့ဆုံဆွေးနွေးလာတာဟာဒေသခံတွေအနေနဲ့ကြိုးဆူနေကြတယ်လို့ဒေသအတွင်းစည်ရေးရှင်လျှော့ချနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်သတင်းပြပေးခဲ့တာဖြစ်ပါတယ်။အခုတော့ကရင်ပြည်နယ်အတွင်းမူရစေဝါနိုင်နေရေးပဲတလဲကြည့်ကြရအောင်ပါ။ကရင်ပြည်နယ်ဖအံမြို့နယ်အတွင်းရွာတရွာမှာဇန်နဝါရီလ23ရက်နေ့ကမူရစေဝါနိုင်နေရေးရဲတပ်ဖွဲ့တွေကမူရစေဝါကိုဖမ်းဆီးရာကနေမြန်မာအစိုးရနဲ့အပြစ်အခတ်ရက်စဲရေးလုပ်ထားတဲ့ KNU KNLA ငြိမ်းချမ်းရေးကောင်စီတပ်ဖွဲ့ဝင်တွေနဲ့နှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတေဆုံးတန်ရတာတွေရှိခဲ့တယ်လို့ကရင်ပြည်နယ်နေကြားဆောင်တပ်ကတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ဝိရစေဝနှိမ်နှင်းရေးလုပ်တဲ့ရဲတပ်ဖွဲ့ဝင်တွေကကရင်ပြည်နယ်ဖအံမြို့နယ်နောင်ကမြိုင်ကျေးရွာမှာမူရစေဝရောင်းဝယ်သူတွေကိုဖမ်းဆီးမှုတွေလုပ်ရကနေမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးလုပ်ထားတဲ့ KNU KNL ငြိမ်းချမ်းရေးကောင်စီကတပ်ဖွဲ့ဝင်တွေနဲ့ပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီဖြစ်ရပ်နဲ့ပတ်သက်လို့ကရင်နယ်ကြားဆောင်တက်လဲရဲတွေနဲ့အတူပူးပေါင်းပါဝင်တယ်ဆိုပြီးသတင်းတွေထွက်ခဲ့ပေမဲ့ရဲနဲ့အတူကရင်နယ်ကြားဆောင်တက်ကမပါဝင်ဘူးလို့ဆိုပါရယ်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့ရတဲ့အခြေအနေကိုတော့ကရင်နယ်ကြားဆောင်တက်ကဗိုလ်မှူးသိန်းစော်မင်းကိုဆက်သွယ်မေးမြန်းခဲ့ရမှာအခုလို့ပြောပြပါရယ်ဒါရဲဘက်က
တော့ဒီချက်မပါပါဘူးရဲကဒီချက်နေနေအဖွဲ့တွေပေါ့အဲတချို့တို့အဲ့ဒီကလောကဒဏ်မှာဆိုတော့ခိုင်းရတယ်လေအမဟိုဒီကမ်းမှုဖြစ်တယ်လေဖြစ်ပွားကြတာပေါ့ဒီလိုဖြစ်ကြတယ်ပေါ့
ပြစ်ခတ်မှုကဘယ်သူနဲ့ဖြစ်တာလဲ
ရဲနဲ့အဲ့ဒီငင်းငင်းကောင်စီကဘုံငါးဖွဲ့တယ်
သူတို့ကဘယ်လိုဖြစ်တာငင်းငင်းကောင်စီရဲ့လူတွေလား
ဟုတ်တယ်ဟုတ်တယ
်ဆိုတော့အဲ့ဒါမူရစေဝါနဲ့သူကပတ်သက်နေတာအဲ့လိုမျိုးလား
ဟုတ်တယ်မူရစေဝါနဲ့ပတ်သက်တော့မူရစေဝါရောင်းတော့ပေါ့ရောင်းတော့သူကမူရစေဝါဝင်ဖမ်းမယ်ဖမ်းတဲ့အချိန်မှာဖမ်းပြီးတော့ဟိုသူတို့လက်ထက်တွေပါခတ်လိုက်တော့ရဲကဖမ်းလိုက်တဲ့ခါကျတော့မူရစေဝါလည်းမိတယ်လေရဲတွေလည်းတက်တယ်ပါတယ်လေသူတရားခံမိပြီးတော့တရားခံကိုဖမ်းလာပြီးတော့တရားခံကိုအမှန်တော့လက်ထက်ကပ်ပြီးတော့ဖမ်းလာတော့ဖမ်းပြီးအဲ့ဒါကိုတရားခံလက်ထက်လက်ခတ်တယ်တနက်နေ့ပြည့်တယ်သူ့ဆောင်တော့သူ့ဆောင်တနက်နေ့ပြည့်တော့ပြည့်တဲ့ခါကျတော့ဒီကောင်ကသူ့အဖွဲ့ကြီးကမတင်တော့သူ့လိုလည်းချောင်းပြတ်တာပေါ့ကျန်လန်ပြတ်တာပေါ့ဒီသာတော့ဟုတ်တာမျက်သားတယောက်ပြည်ပဲကြားတယ်ကျန်သာတော့၃ယောက်ဒီကရဲကလည်းတန်ရတယ်ဟုတ်ပါတယ်တန်ရတယ
်နောက်ကမြိုင်ကျေးပါမှာတော့မူရစေဝါနေနေရဲတပ်ဖွဲ့ဝင်တွေကမူရစေဝါတွေနဲ့လက်နက်တွေကိုလည်းဖမ်းဆီးမိခဲ့ပါတယ်မူရစေဝါရောင်းဝယ်သူတချို့ကိုလည်းဖမ်းဆီးမိခဲ့တယ်ဆိုပြီးရဲရွာအုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ KNU KNL ငြိမ်းချမ်းရေးကောင်စီကတပ်ဖွဲ့ဝင်တွေနဲ့ဖမ်းရဲတပ်ဖွဲ့ကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
်မအေးအေးမှာသတင်းပေးပို့ခဲ့တာပါအခုတော့ကျောင်းဝင်းထဲဝင်ပြီးဆန္ဒပြတဲ့ကျောင်းသားတို့ကျောင်းထုတ်ခွင့်ရတဲ့အကြောင်းတင်ပြပေးပါမယ်ပညာရေးအသုံးစရိတ်မြင့်တင်ပေးဖို့မန္တလေးရတနာဘုံကျောင်းဝင်းနဲ့စာသင်ခန်းတွေမှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြကျောင်းသားတချို့ကိုကျောင်းစည်းကမ်းဖောက်ပြမှုနဲ့ယတနာဘုံတက္ကသိုလ်ကကျောင်းထုတ်ပေးလိုက်တယ်လို့ယတနာဘုံတက္ကသိုလ်ကတိကတူကပြောပါတယ်။စစ်အသုံးစရိတ်ထက်ပညာရေးအသုံးစရိတ်ကိုပုံမှန်သုံးဆွဲဖို့တောင်းဆိုခဲ့ကြတဲ့သူတွေကိုကျောင်းကအခုလိုထုတ်ပေးလိုက်တာဟာအယတအစိုးရလက်ထက်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆုံးရှုံးပြီးဒီလောက်ရဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့ကျောင်းသားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ ပညာရေးသုံးစိတ်တွန်းမြှင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှရတနာဘုံတက္ကသိုလ်အကြောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးဆန္ဒထုတ်ပေါ်ခဲ့ကြတာဖြစ်ပါတယ်။ရတနာဘုံတက္ကသိုလ်ကဆန္ဒပြအကြောင်းသားတွေကိုဇန်နဝါရီလ25ရက်နေ့မနက်ပိုင်းမှာတော့မန္တလေးတိုင်းဆိုရဖွဲ့ကနေထိန်းသိမ်းပြီးတော့မိဘလက်ထံပြန်အပ်နှံခဲ့ပြီးတဲ့နောက်ဒီကနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ရတနာဘုံတက္ကသိုလ်အကြောင်းသားတချို့ကိုရတနာဘုံတက္ကသိုလ်ဗမောက္ခချုပ်ရဲ့ကိုစားတင်နန်းကြီးရဌာနမှုကနေ2019-2018ပညာသင်နှစ်ကစထုတ်ပေကြောင်းပါမောက္ခချုပ်ဌာနမှုအကြောင်းအုပ်ဒီအားလုံးကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်ဆန္ဒပြကျောင်းသားတချို့ဘာကြောင့်ထုတ်ပေခံခဲ့ရပါသလဲဆိုတာကိုတော့မန္တလေးတိုင်းရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာဌာနကကတိကဥတ္တတာက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်2018ပညာသင်နှစ်မှာစာရေးရက်ဆဲလိုက်ပြီလို့ပဲပါတာပါသူတို့ဟိုပြန်ပြီးတော့သူတို့ကကွန်ပလိန့်လုပ်လို့ရလीနှစ်ဖက်ပြည်လည်းမနီးလောင်းကိုကျွန်တော်လည်းဒီကနေရောဝန်ကြီးစားပြီးတယ်ဒါပေမဲ့ကျောင်းသားတွေလက်မခံဘူးပေါ့နော်အဲ့တော့တိုင်းပြည်တိုင်းအစိုးရနေရောမှညီညွတ်တာတာနဲ့ကြံရလိုက်တယ်ကြံရလိုက်တဲ့အခါမှာဒီဘက်သူကကျောင်းပြန်လာတယ်ကျောင်းပြန်လာပြီးတော့မှရုံးငန်းကိုပြန်သိမ်းလိုက်တဲ့အချိန်မှာပဲသူကတော့ဖွင့်ပြီးတော့သူတို့ရုံးငန်းဆိုရသူတို့ပြန်တက်တယ်ပေါ့နော်အဲ့မှာပို့ပြီးတော့ကျောင်းထုတ်ရမယ့်အချိန်ရောက်သွားတာဟုတ်သူတို့ရုံးငန်းကိုသိမ်းလိုက်တယ်ဆိုတော့လေသူကကျောင်းဘက်ကစာထုတ်တယ်ပေါ့ဗျာအဲ့ဒါကိုလက်မခံတာပေါ့သူကလက်မခံမဲ့ရုံးငန်းပြန်လဲသိမ်းလိုက်ခြင်းတွေပါလေဆိုပြီးတော့လုပ်တယ်လို့ကျွန်တော်တို့ကျွန်တော်ဒီတိုင်းကြီးကြားတယ်ခင်ဗျဟု
တ်ကဲ့ဆရာဘ
ောမှာကြတော့ဟိုအကြောင်းကသူ့ဥပဒေရအရေးကြီးတော့မလို့အကြောင်းကြီးစီဖြည့်ဆည်းခြင်းဆိုရင်ကျွန်တော်တို့ဘလောက်နဲ့အရေးကြီးဝင်ရှိရပါတော့အဲ့ဒါကြောင့်မို့သူတို့ဒါလွတ်တော်သွားလိုက်မယ်ဆိုရင်နှစ်ဖက်လုံးအဆင်ပြေတဲ့လမ်းကြောင်းအဲ့တော့လေတော့ကျွန်တော်လည်းသိမကောင်းဘူးပေါ့နော်ဝင်နေရတာပေါ့နော
်အခုလိုမျိုးចောင်းသားတွေကိုចောင်းကထုတ်ပယ်လိုက်တာကတော့ရက်သားဆိုးရလက်ထက်ចောင်းသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်권ကိုဟန်တားနှောက်ယှက်တာဖြစ်ပြီးဒါဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့အရေးအဆိုးရလက်ထက်တုန်းကဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဥဆောင်ဆန္ဒထုတ်ဖော်ခဲ့သူတူဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ចောင်းသားတမကကကိုမင်းသွေးသစ်ကအခုလိုဝေဖန်လိုက်ပါတယ
်ရန်နာဘုံကဒီနေ့စတ်သက်တယ်နောက်ကျောင်းတွေလာမလားမလားတော့မသိဘူးကျွန်တော်ကဒါចောင်းသားကိုကျွန်တော်ကိကလိုလိုမျိုးထောင်နေတန်းနေချပြီးတော့ဖိနှိပ်တာမျိုးမဟုတ်ခဲနဲ့ပုံစံတစ်မျိုးနဲ့ဖိနှိပ်တယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီဥစ္စာလက်ခံလို့မရပါဘူးចောင်းသားတယောက်ကိုပညာသင်ခွင့်ရဆဲလိုက်တယ်ဆိုတော့သူ့နာကတ်ကိုရိုက်ချိုးပြီးဖြတ်စည်းလိုက်တာနဲ့အတူတူပါပဲတကယ်ညတော့ចောင်းသားလို့လို့တာပါကိုပညာရေးတောင်းဆိုချက်တောင်းဆိုတာဖြစ်တယ်ပြီးတော့ဟိုစစ်ဆိုးရရဲ့အတုံးသေးပေါ့ဒီကာဝေးဝန်ကြီးဌာနရဲ့အတုံးသေးကိုရှင်းချပြီးမှပညာရေးကိုတိုးတုံးပေးဖို့တောင်းတာဖြစ်တယ်ပြီးတော့ကျွန်တော်တို့မတန်ဆရာခိုင်နှုံတောင်းလာမဟုတ်ဘူးကာဝေးစတေးရာခိုင်နှုံတောင်းလို့ဆိုရင်ပညာရေးမှာလည်းဒီခုနှစ်ရာခိုင်နှုံ၈ရာခိုင်နှုံထက်ပိုပြီးတော့ပညာရေးနဲ့ကျန်းမာရေးကိုတိုးတုံးပေးဖို့ဆိုတာမျိုးကျွန်တော်တောင်းဆိုတာဖြစ်တယ်ဆိုတော့ဒီအပေါ်မှာចောင်းသားလို့လို့တာပါအဲ့ဒါသူချင်းပူချင်းလို့လို့တာလည်းမဟုတ်တလို့ဘုရုံမှာကလန်တိုင်းချင်းလို့လုပ်တာလည်းပေါ့ကျွန်တော်ကကိုယ့်လို့ကိုယ်လုပ်တဲ့အပေါ်မှာကိုယ့်တောင်းဆိုချက်ကိုယ့်ရပါကိုယ်တောင်းဆိုတဲ့အပေါ်မှာဒါမျိုးပြိနေတာမျိုးတော့ကျွန်တော်လက်ခံလို့မရပါဘူ
းပညာရေးသုံးစိတ်မြင့်တင်ပေးရေးရတနာဘုံတက္ကသိုလ်ចောင်းသူចောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုကိုပညာရေးဝန်ကြီးဌာနအစင်းမြင့်ပညာဦးစီးဌာနတက္ကသိုလ်တာဝန်ရှိတဲ့သူတွေမန္တလေးမြို့မိမြို့ဖားတွေနဲ့ဆရာဆရာမတွေဘက်ကကြားဝင်ညှိနှိုင်းဆောင်ရွက်ပေးခဲ့တာရှိခဲ့ပေမဲ့လို့အချိန်တွေကအခုလိုအနေထားဖြစ်သွားတယ်လို့ရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာကတိကဥတ္တတာကရှင်းပြပါတယ်
ဝန်ကြီးပါဩဇာပေးချက်ပါကြီးရေပေါ့နော်ဆရာကြီးဆရာညီမူလေးလိုပေါ့နော်ကူကူရယ်ဟိုညာကြီးလာပြီးတော့အချိန်ကြီးပြီးတော့စီးနေတယ်ကျောင်းကနေပြီးတော့အဲ့ပြန်ရဒီလိုဩဇာရှိတဲ့ပုဂ္ဂိုလ်ကြီးဆိုနားထောင်မလားပေါ့ဆရာညီမူလေးလိုဆိုလည်းပါလို့ဒီကျောင်းသားသမဂ္ဂတမိုင်းမှာဟောဆရာကြီးဟိုမိဘဘူးဘွားလက်ထက်တွေနိုင်ငံကြီးတမိုင်းမှာဟိုနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်ကြီးရယ်လည်းသူတို့လာပြီးတော့ဖြောင်းပြတယ်ကျောင်းသားရဲ့ကူတိုင်းကအဲ့ကျောင်းသားကောင်းဆောင်လေးကြီးဆိုတော့ကလက်မခံပါဘူ
းရနာဘုံတက္ကသိုလ်ကျောင်းသားတွေရဲ့ပညာရေးသုံးစိတ်မြင့်တင်ပေးရေးကော်မတီတရအနေနဲ့လှုပ်ရှားမှုတွေလုပ်ဖို့ဆန္ဒထုတ်ဖော်မှုကိုဘကိုးရမဲသေးနည်းပညာတက္ကသိုလ်ကောလိပ်မြင်းကြံဒီဂရီကောလိပ်စတဲ့ကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်အခုလိုမျိုးတက္ကသိုလ်ကကျောင်းထုတ်ပေးလိုက်တဲ့အပေါ်မှာလည်းရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကဘာကသာများဖွဲ့ချုပ်ဘက်ကကန့်ကွက်ကြောင်းကြေညာချက်တည်းရဲ့ဒီကနေ့ထုတ်ပြန်ပါတယ်ရှင
်မဆုမတင်ပြခဲ့တာပါ VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးစာလို့ရှိရင်တော့ဒီ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ကြရမယ်အပြင်
ကျင်းလာမယ့်အချက်ကဒီလောက်နဲ့ပေါင်း20အတွင်းမှာအရင်ကတည်းက3000ကျော်လောက်ဆဲအကြီးအသေးအလက်တော့ဒီနေရာကျတော့စောက်ခဲ့တာတကယ်လို့လိုအပ်လို့
လားဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်အမေရိကန်ကျွန်းဘာအဖွဲ့ချုပ်ရဲ့ဆရာဝန်လယ်ရီနာဆာဟာနှစ်ပေါင်းများစွာမိန်းကလေးပေါင်း162ဦးပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုကြောင့်ဇန်နဝါရီလ24ရက်နေ့ကမစ်ချီဂန်တရားရုံးကနေသူ့ပေါ်ထောင်ဒဏ်195နှစ်စီရင်ချက်ချလိုက်ပါတယ်။အခုလိုနှစ်ပေါင်းများစွာကြာအောင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်တာဝန်ရှိသူတွေကအရေးယူဖို့မလုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးအပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေပြီးတချို့တာဝန်ရှိသူတွေကလည်းယာတုကနေနှုတ်ထွက်ခဲ့ကြပါတယ်။အပြည့်အစုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်စူးစီးတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
Sir I'm giving you 175 years which is 2100 months I just signed your death warrant
ထောင်ဒဏ်195နှစ်ကြာခံဖို့စီရင်ချက်ချလိုက်ပါတယ်။ဒါဟာလာပေါင်း2100ရှိပါတယ်။တည်တံချမှတ်ဖို့လက်မှတ်ရေးထိုးလိုက်တာပါပဲလို့မရှိဂန်ပြည်နယ်အမျိုးသမီးတရားသူကြီးရော့စ်မယ်ရီအကွီလီနာကဇန်နဝါရီလ24ရက်ဗုဒ္ဓနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။အမှုကတော့အမေရိကန်ဂျွန်းဘအဖွဲ့ရဲ့ဆရာဝန်ဟောင်းဒေါက်တာလယ်ရီနာဆာကိုအသက်10နှစ်ထီတောင်ငယ်တဲ့သူတွေပါဝင်တဲ့မင်းကလီငယ်ယာနဲ့ချီးပြီးလင်ပိုင်းဆိုင်ရာစော်ကားမှုမတော်တရားပြုလုပ်မှုနဲ့ပတ်သက်တာဖြစ်ပါတယ်။မစ်ရှိဂန်ပြည်နယ်လန်ဆင်းရှိခရိုင်တရားရုံးမှာဇန်နဝါရီလ16ရက်နေ့ကစတင်ပြီးအမှုကြမ်းလာခဲ့ရမှာနာဆာရဲ့မတော်မတရားပြုကျင့်ခံရတဲ့မင်းကလေးငယ်ပေါင်း160ရုပ်ကထွက်ဆိုချက်တွေပေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီမင်းကလေးငယ်တွေနဲ့အမေရိကန်အိုလံပစ်ဂျွန်ဘာရွှေတံဆိပ်ဆုရှင်တွေဖြစ်ကြတဲ့ Simone Biles, Gabby Douglas နဲ့မကေလမရိုနီစသဖြင့်လည်းပါဝင်ခဲ့ပြီးမကြသေးမီလတွေအတွင်းမှာပဲဆရာဝန်နာဆာထံစီကုသခံယူစဉ်ကသူတို့စော်ကားခံခဲ့ကြရတာဖြစ်ပါတယ်။အသက်54နှစ်အရွယ်ဆရာဝန်လယ်ရီနာဆာဟာအမေရိကန်ဂျွန်ဘာအဖွဲ့ရဲ့ဆရာဝန်အဖြစ်အိုလံပစ်အားကစားပွဲတော်လေးခုတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါအပြင်သူဟာမရှိဂန်ပြည်နယ်တက္ကသိုလ်ရဲ့ဂျွန်ဘာအဖွဲ့နဲ့အမျိုးသမီးအသင်းတွေအတွက်တာဝန်ကျဆရာဝန်ဖြစ်ခဲ့တယ်လို့တက္ကသိုလ်ရဲ့အယုတ်ကူဆိုင်ရာစိတ်ကောလိမှလည်းတွဲပေပမောက္ခဖြစ်ပါလေ။နာဆာဟာဒီအမှုစစ်ဆေးခံရစဉ်မှာအရွယ်မရောက်သေးသူများရဲ့လိမ်ပိုင်းဆိုင်ရာညဉ့်ညမ်းတဲ့ဓာတ်ပုံတွေကိုလက်ဝဲတွေ့ရှိမှုနဲ့ထောင်ဒဏ်260ချခံထားရသူလည်းဖြစ်ပါလေ။နာဆာဟာသူကျူးလွန်ခဲ့တဲ့လိမ်ပိုင်းဆိုင်ရာစော်ကားပူပေါင်းရာနဲ့ချီရှိတဲ့နဲ့ဆဲမှုကိုသာကျူးလွန်ကြောင်းဝန်ခံခဲ့ပြီးဆွဲချက်တင်ခံခဲ့ရတာဖြစ်ပါလေ။ဒါပေမဲ့တရားသူကြီးအကွီလီနာကတော့သူအဲ့ဒီနေ့ကချမှတ်လိုက်တဲ့ဖြစ်တံဟာနာဆာမတော်မတရားကျူးလွန်ခဲ့ကြသူတွေအလုံးတွေယူဆတယ်လို့စီရင်ချက်မချမီတရားရုံးတော်မှာပြောခဲ့ပါတယ
် And first and foremost my sentence reflects the seven in regard to who
ဒီနေ့ချမှတ်ခဲ့တဲ့စီရင်ချက်ဟာတရားခဏ်ကပြစ်မှုကျူးလွန်တယ်လို့ဝန်ခံခဲ့တဲ့ပထမ9ဦးတွေသာမဟုတ်ပါဘူးကြံ160ဦးတို့တွေလည်းပါဝင်ပါတယ်ကျူးလွန်ခံခဲ့ကြရသူတိုင်းအတွက်ပါကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာလူအဖွဲ့အစည်းမှာအောက်တန်းအကျဆုံးပြစ်မှုတွေပဲဖြစ်ပါတယ်ဒီလောက်အောက်တန်းကျတဲ့ပြစ်မှုတွေကိုတချို့မိသားစုတွေနဲ့လူအဖွဲ့အစည်းတွေကြားမှာကြားတော့ကြားဘူးကြားမှာမဟုတ်ပါဘူးလို့တရားသူကြီးအကွီလန်နာကထောက်ပြခဲ့တာဖြစ်ပါတယ် ဒါကြောင့်လေဒီလိုပြစ်မှုတွေကိုကျူးလွန်တဲ့ NASA ဟာဒီသက်မှာထောင်ထဲမှာပဲနေတဲ့အန်ဒီယက်ရှိတဲ့သူတူဖြစ်တယ်လို့လေတရားသူကြီးအကွီလီနာကသူစီရင်ချက်မှာထည့်ပြောခဲ့ပါတယ်
As much as it was my honor and privilege to hear the sister survivors, it is my honor and privilege to sentence you. Because, sir, you do not deserve.
NASA ရဲ့လီပိုင်ဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့သူတွေဘယ်လိုဘဝကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့ကြတဲ့ဆိုတဲ့ထွက်ဆိုချက်တွေကိုကြားရတဲ့အတွက်ဂုဏ်ယူမိတယ်လို့အခုစီရင်ချက်ချရမှာလေဂုဏ်ယူပါတယ်။အကြောင်းကတော့ NASA လိုလူမျိုးဟာထောင်ထဲမှာပဲနေတဲ့လူဖြစ်ပါတယ်။ကိုယ့်ရဲ့လူမဆန်တဲ့စိတ်ဆန္ဒတွေကိုထိန်းဖို့လုံးဝမကြိုးစားခဲ့တယ်လို့ရောက်ရရမှာဒုက္ခပေးတဲ့လူဖြစ်ပြီးအထူးသဖြင့်အကာအကွယ်မဲ့ဆုံးသူတွေအတွက်အန်ဒီရဲ့ရှိတဲ့သူဖြစ်ပါတယ်လို့တရားသူကြီးကပြောကြားပြီးထောင်တန်း195နှစ်ချမှတ်လိုက်တာဖြစ်ပါတယ်ခုလိုပြစ်ဒဏ်မချမှတ်မီတရားခံလယ်ရီနာဆာကသူပြစ်မှုကျူးလွန်ကြောင်းခံဝင်ချက်ပေးခဲ့တဲ့နိုဝင်ဘာလကတရားရုံးတော်မှာအခုလိုတောင်းပန်ခဲ့ပါတယ
် I think this is important that what I've done today to help move a community forward and away from the hurting and let the healing start
ဒီနေ့သူ့အနေနဲ့ပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့တာဟာရှေ့ကိုမျှော်မှန်းပြီးနာကျင်မှုတွေကိုကုစားနိုင်ဖို့ဖြစ်ပါတယ်ဒါဟာသူ့ဘက်ကလက်ရှိအခြေအနေမှာအကောင်းဆုံးလုပ်ပေးနိုင်တာကိုလုပ်ပေးလိုက်တာဖြစ်ပါတယ်။ပါဝင်ပတ်သက်သူအားလုံးကိုသူ့အနေနဲ့ပြောချင်တာကတော့စိတ်မထိန်ချုပ်နိုင်မှုကဖြစ်ပွားခဲ့တဲ့ဒီအမှုတွေကြောင့်နာကျင်မှုဖြစ်စေခဲ့တာကိုကုစားနိုင်ဖို့ပါပဲ။ဘယ်သူ့အပေါ်မှာမှသူအာဃာတမထားပါဘူးလို့လည်းနာဆာကပြောခဲ့တာဖြစ်ပါတယ်။နာဆာကိုတရားသူကြီးကထောင်တန်း195နှစ်ချမှတ်လိုက်တဲ့အပေါ်မှာဆေဂျိုတေရွေက NASA ရဲ့လိမ်ပိုင်းဆိုင်ရာစောကားမှုကိုခံခဲ့ရတဲ့ဂျွန်ဘာမေမက်တီလာဆန်ကကြိုဆိုလိုက်ပါတယ်။သတင်းမီဒီယာကိုစီရင်ချက်ချပြီးသူပြောခဲ့တာကတော့
For him, yes. Absolutely. He will never be able to
ဟုတ်ပါတယ်။ဥပဒေကဆုံးမလိုက်ပါပြီ။သူ့အနေနဲ့အရင်ကသူကျူးလွန်ခဲ့တယ်လို့နောက်ဘယ်တော့မှထပ်ကျူးလွန်နိုင်တော့မှာမဟုတ်ပါဘူး
။လားတူပဲ NASA ရဲ့နှစ်ရှည်လိမ်ပိုင်းဆိုင်ရာစောကားမှုကိုခံခဲ့ကြရတဲ့မင်းကလင်းရဲ့160အနှစ်တဦးကတော့အိုလံပစ်ဂျွန်ဘာရွှေတိတ်ဆုရှင်အေလီရက်စမန်ပဲဖြစ်ပါတယ် #MeToo လှုပ်ရှားမှုကြီးစတင်ခဲ့ပြီးလိမ်ပိုင်းဆိုင်ရာစော်ကားမှုတွေခံခဲ့ရတဲ့အမျိုးသမီးတွေတတိရှိရှိနဲ့အဖြစ်မှန်ကိုလူသိရှင်ကြားထုတ်ဖော်ပြောကြားခဲ့မှုကြောင့်ပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ခဲ့တဲ့လှုပ်ရှားမှုပေါ်အခြေပြုပြီးပြစ်မှုကျူးလွန်သူကိုအရေးယူနိုင်ဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်မှုဖြစ်တယ်လို့အိုလံပစ်ဂျွန်ဘာရွှေတိတ်ဆုရှင်အယ်လီရက်ဆန်ကတရားရုံတော်မှာအခုလိုထွက်ဆိုခဲ့ပါတယ
် All these brave women have power and we will use our voices to make sure you get
ဒီတတိရှိလာတဲ့အမျိုးသမီးတွေဟာအင်အားရှိကြပါတယ်ကျမတို့ရဲ့အတန်းတွေကိုသုံးပြီးနာဆကိုသူကျူးလွန်ခဲ့တဲ့အဖြစ်ကနေမလွတ်အောင်စုပေါင်းပြီးဆောင်ရွက်ကြမှာဖြစ်ပါတယ်ဘဝကိုပြန်ပြီးရဲရဲကြီးရင်ဆိုင်ခဲ့ကြတဲ့ကျမတို့တွေအားလုံးသူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပြန်ထုတ်ပြောခဲ့ကြတာဖြစ်ပါတယ
်။အလားတူပဲ NASA ရဲ့စော်ကားမှုကိုခံခဲ့ရပြီးတရားရုံးတော်မှာထွက်ဆိုခဲ့တဲ့ဂျွန်ဘာမေမက်တီလက်ဆန်ကလည်းသူထွက်ဆိုရခြင်းရဲ့ရည်ရွယ်ချက်ကိုအခုလိုပြောပြခဲ့ပါတယ်
။ It's the least thing I could do after all that had happened to me. The least I could do was tell my story so it couldn't
ကျမအပေါ်ကျူးလွန်ခဲ့တဲ့စော်ကားမှုတွေကိုခံခဲ့ရပြီးတဲ့နောက်ဒါဟာကျမဘက်ကအတက်နိုင်ဆုံးလုပ်ပေးတာပါပဲ။ကျမရဲ့ဖြစ်ရမှန်တွေကိုပြောပြခြင်းအပြင်အခြားမိန်းကလေးငယ်တွေကျမလိုအဖြစ်ဆိုးမကြုံကြရအောင်ရည်ရွယ်တာဖြစ်ပါတယ်
။ NASA ရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့မိန်းကလေးငယ်အများစုက American Jumba အုပ်ချုပ်ရေးအဖွဲ့ကိုပြစ်တင်ကြပါတယ်။သူတို့အနေနဲ့ NASA ရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့အကြောင်းတိုင်တန်းချက်တွေကိုအထက်ရာရှိတွေကမသိချင်အောင်ဆောင်ခဲ့ကြတယ်လူတို့ကြအချက်တကွက်အကျိုးနဲ့မဖြစ်ရလေအောင်ဖုံးကွယ်ဖို့ကြိုးစားခဲ့ကြတယ်လို့ပြစ်တင်ကြတာဖြစ်ပါတယ်။ဒါကြောင့်လေမတ်လကဂျွန်ဘာဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်တို့နှုတ်ထွက်ခဲ့တယ်လို့ဇန်နဝါရီလ22ရက်နေ့ကလည်းဂျွန်ဘာအုပ်ချုပ်ရေးမှုအစ်မြင့်အဖွဲ့ဝင်3ဦးတို့ယာဒုကနေနှုတ်ထွက်ခဲ့ကြပါတယ်။အလားတူပဲအာကစားဆရာဝန် NASA ရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့စိတ်တပိုင်းအပြစ်မကင်းဘူးလို့ဆွဆွဲချင်းခံခဲ့ရတဲ့မရှိဂန်ပြည်နယ်ဥက္ကဋ္ဌလူအန်နာစီမန်ကလည်းကြာသာပြည်နေကပဲယာဒုကနေနှုတ်ထွက်ခဲ့ပါတယ်။ဒါအပြင်အခြေအနေဒီလောက်ထိဆိုးလာအောင်တည်တည်ကြီးနဲ့ဘာမှအေးအေးယူခြင်းမပြုခဲ့တဲ့အတွက်လည်းပြည်နယ်ကတက်ဆိုင်ရာတွေကို Song Zan Sisi Mumia, Pulu, Niva Jang Tim Biain, Didrim Bae, Mitrimia, Gandago, Nigong Chua Parishin.
You can bend but never break me, cause it only serves to make me more determined.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါ။အခုတော့စနေညဓာတ်ရိုက်လင်လိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ဒေါ်လာရှင်များရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆန္ဒပြသူတွေတေချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါရယ်။မြန်မာနိုင်ငံမှာအရက်သားဆွေးရတက်လာပြီမဲ့လေ။ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုံးလွှင့်ပေးနေကြဖြစ်ပါတယ်။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချနေထိုင်သူတွေအများအပြားရင်ဆိုင်ရလေးရှိတဲ့ DUI လို့ခေါ်တဲ့အရက်မူဘီကားမောင်းရမှာတရားဥပဒေအရဘလို့အရေးယူခံရနိုင်တယ်လဲဆိုတာကိုလွန်ခဲ့တဲ့သတင်းပတ်ကတင်ပြထားပါတယ်။အခုတစ်ပတ်မှာတော့အရက်တောက်ပြီးရင်မောင်းနှင်လို့မရအောင်အာနာပိုင်တွေဘက်ကဘလို့ကြက်မကင်တွေတယ်လဲဆိုတဲ့အကြောင်းကိုထုတ်လင်းပေးသွားပါမယ်။အင်ဒီယာနာပြည်နယ်ကအစိုးရလက်ထောက်ရှိနေမတ်လွန်ခမ်းပိုက်ပါကိုကိုအောင်ကဆက်သွယ်မြင်းမြန်းတဲ့ဒုတိယပိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဆိုတော့နောက်တစ်ခုကဒီမှာဆိုလို့ချင်းကျွန်တော်တို့ကြားဘူးတာပေါ့လေဥမာတချို့အဲ့လိုမူးပြီးတော့ဟိုကားမောင်းတဲ့အတွေ့သူတို့ထောင်တန်းချမှတ်ရလောက်အောင်လဲပဲဟိုပြစ်ဒဏ်ချမှတ်တာမျိုးမဟုတ်ဘဲနဲ့ဥမာ6ရောက်မှာပဲဖြစ်ဖြစ်ပေါ့နော်ဟို GPS device ပေါ့လေကိုဘယ်နေရာမှာရောက်နေလဲဆိုတာကိုသိအောင်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေတက်ပြထားတယ်ဒါမှမဟုတ်လို့ရှိရင်လည်းပဲမူးလို့ရှိရင်ကားမောင်းလို့မရအောင်ပေါ့နော်ကား engine နဲ့အဲ့ဒီ device တစ်ခုပေါ့လေတက်ထားပေးရတယ်ကိုကပါဇက်နဲ့မှုတ်ပြီးတော့ပါဇက်ထဲကနေပြီးတော့ဒီအယ်ကိုဟောပမာဏကများသွားတယ်ဆိုလို့ရှိရင်မော်တော်ကားကိုဆက်မနှိုးအောင်လှုပ်ထားတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးတွေလည်းတက်ပေးထားတယ်ဆိုတာမျိုးကျွန်တော်တို့သိရတာရှိပါတယ်အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင
် Okay အဲ့ဒါမျိုးတွေကဘယ်ချိန်မှာဆက်တက်ကြလဲဆိုတော့ဒီ pre trial အဆင့်ပေါ့နော်ပြစ်မှုရင်ဆိုင်မှုမလုပ်ခင်ပြစ်မှုဝန်ခံမှုမလုပ်ခင်ဒီ initial hearing ကနေစပြီးတော့ကြားနာရတဲ့အချိန်မှာအစိုးရရှိနေတဲ့တွေကပါတောင်းလို့ရှိလဲဆိုတော့တရားသူကြီးကိုဒီလိုကအရက်တောက်ပြီးတော့ကားမောင်းတဲ့ပြမှုနဲ့ပြမှုခံရတဲ့အတွက်ကြောင့်မလို့သူကဒီpre trial adult မှာ condition တခုအနေနဲ့ alcohol monitor နဲ့အိမ်မှာဆောင်ခိုင်းတယ် alcohol monitor ဆောင်ရတယ်ဆိုတာကဒီ probation ဌာနကနေပြီးတော့သူတို့ကိုအချိန်ကိုသူတို့မှုတ်တမှတ်ရတဲ့မှုတ်ရတဲ့အချိန်တွေရှိတယ်ဒီနေ့မှာ3-4ခါလောက်ပေါ့နော်ဘယ်အချိန်မှာဆိုမှုတ်ရမယ်ဆိုပြီးတော့သူတို့တမှတ်ထားတာရှိတယ်အဲ့ဒါတွေကိုလူကပုံမှန်မှုတ်နေရမယ်ဆိုတော့လို သူရဲ့ reason ကပါလဲဆိုတော့တကယ်လို့အရက်တောက်တယ်ဆိုလို့ရှိရင်အဲ့ဒီဆက်ကနေပြီးတော့probation ကိုအကြောင်းကြားမှာဖြစ်တယ
်ဟုတ်ကဲ့ဆိုတော့အဲ့ဒါဆိုရင်အမှုကထပ်တိုးသွားတာပေါ့
တကယ်လို့အဲ့ဒါမျိုးတွေသူတောက်မိတယ်ဆိုလို့ရှိရင် probation ကျူးလွန်တာဖြစ်သွားတယ်ပြစ်မှုနောက်တစ်ခုထပ်တိုးနိုင်တယ်ဆိုတော့နောက် post trial ပေါ့နော်ဒီအမှုပြီးပြီးတဲ့အခါကျတော့ဒီပြစ်ဒဏ်အနေနဲ့တကယ်လို့ရင်ဆိုင်လို့ရှုံးသွားတာပဲဖြစ်ဖြစ်သူပြစ်မှုဝန်ခံလို့ရှုံးသွားတာပဲဖြစ်ဖြစ်ဆိုလို့ရှိရင်ပြစ်ဒဏ်အနေနဲ့ဟုတ်တယ်ထောင်ကြတာမျိုးကတိတ်မရှိဘူးဒါပေမဲ့ဒီပြစ်မှုဝန်ခံတဲ့အနေနဲ့အချက်လက်တော်တော်များများလောက်ခံတာရှိပါတယ် probation ကနေ supervise လုပ်ရတယ်ဆိုတော့သူတို့က alcohol test random alcohol test လုပ်ရတယ်တကယ်လို့အရေးဆွဲလန်းခြင်းရှိတယ်ဆိုလို့ရှိရင် treatmentလိုအပ်တဲ့ဆိုလို့ရှိရင် treatment တွေ evaluation တွေလုပ်တော့သူတို့ကလုပ်ရပါတယ်နောက်တစ်ခုက ဒီ GPS တက်ထားရဲဆိုတာကတော့တချို့တွေကဒီ home detention အနေနဲ့ခံရတဲ့လူတွေဖြစ်တယ်ခံရတဲ့လူတွေဖြစ်နိုင်တယ်တကယ်လို့ home detention ဆိုလို့ရှိရင်ထောင်ချမဲ့အစားအိမ်မှအကျဲထုတ်တာပေါ့နော်ဆိုတော့ခါကြသူတို့ကို GPS တက်ထားပေးတာကဘာလဲဆိုတော့တကယ်လို့အိမ်ကနေအပြင်ဘက်ထွက်သွားတယ်ဆိုလို့ရှိရင်အဲ့ဒီ GPS ကနေပြီးတော့ဒီ probation ဌာနကို alert လုပ်မှာပေါ့နော်တရင်ပို့မှာဖြစ်တယ်ဆိုတော့ဘယ်သွားနေလဲဆိုတော့သိရအောင်လို့ GPS ကိုတက်ထားခြင်းဖြစ်တယ်တခါလေကြလို့ရှိရင်ဒီကားထဲမှာသူတို့ထည့်ထားတဲ့ set ကတော့ interlock ignition လို့ခေါ်ပါတယ်ဆိုတော့အဲ့ဒါတွေကကားနှုတ်လို့မရအောင်တက်ထားတဲ့ set မျိုးတွေလည်းဆောင်းခိုင်းတာလည်းဖြစ်နိုင်ပါတယ
်ဟိုပြည်နယ်တစ်ခုနဲ့တစ်ခုမှာရောဒီလိုအမှုမျိုးကိုပေါ်လေဟိုကင်တွေပုံကအတူတူပဲလားခင်ဗျ
state တနေရနဲ့တနေရနဲ့ကသူတို့ကဥပဒေကိုရွေးပိုင်ခွင့်ရှိတယ်လောက်ပိုင်ခွင့်ရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကျမကတော့ဒီ Indiana မှာ license ရတယ်ဆိုတော့ Indiana ရဲ့ဥပဒေကိုကျွန်တော်ပြောခြင်းဖြစ်တယ်ဆိုတော့ဒီကျမပြောတဲ့ဒီဥပဒေတွေကဒီ state တွေရဲ့လိုက်နာတဲ့ဥပဒေတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့နဲ့လွဲသွားတဲ့ဟာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတဲ့ဟာကိုအရင်ကျွန်မပြောခြင်းတယ်ဆိုတော့ဒီ Indiana မှာဒီလိုမျိုး DUI နဲ့မိပြီဆိုလို့ရှိရင်ပထမဦးဆုံးမိတဲ့အချိန်က misdemeanor နဲ့ပြစ်ဒဏ်သတ်မှတ်ခံရတယ် misdemeanor A ဆိုတာကပြစ်ဒဏ်အမျိုးအစားပေါ့နော်အမှုသေးပေါ့ A အနေနဲ့သတ်မှတ်ခံရတယ်ဒုတိယအကြိမ် DUI နဲ့ပြန်မိပြီဆိုလို့ရှိရင်ဥပမာ9နှစ်တော်တွင်းမှာဒုတိယအကြိမ်မိတယ်ဆိုလို့ရှိရင်ဒီ miss ဒီပြစ်မှုပဲနော် misdemeanor ကနေအမှုကြီး felony အနေနဲ့ပြစ်ဒဏ်သတ်မှတ်ခြင်းခံရတယ် misdemeanor ကနေ felony လိုမျိုးပုံမြင့်လေလေသူတို့ရဲ့ဒဏ်ကလည်းပုံမြင့်လေလေဖြစ်တယ်ဥပမာအဖြစ်ထောင်ကျတာနိုင်တာကတော့ misdemeanor ကတစ်နှစ်အထိထောင်ကျနိုင်စွမ်းရှိတယ် felony အနေနဲ့ felony 6ပေါ့နော် felony ထဲမှာအနည်းဆုံးဖြစ်တဲ့6level ကဖယ်လနီက654321အလိုမျိုး level ရှိတယ်6ကအနည်းဆုံး1ကအမြင့်ဆုံးဆိုတော့ဒီဖယ်လနီ6နဲ့မိခံရပြီဆိုရှင်ထောင်နိုင်ကအနည်းဆုံးတနှစ်ကနေအများဆုံး3နှစ်ထိလောက်ကိုကျနိုင်စွမ်းရှိတယ်ဆိုတဲ့အခါကျတော့သူကသူ့ရဲ့ပြစ်ဒဏ်တွေကပိုပိုများများလာတယ
် movie မောင်းတာကိုပထမဆုံးအချိန်မိတာနဲ့နောက်ပိုင်းမှာလည်းပဲပေါ့လေဟို movie တော့မောင်းနေဆိုတာကိုထပ်မိတယ်ဆိုလို့ရှိရင်ပြစ်ဒဏ်ကရောဘယ်လိုကွာပါလဲ
ပထမဦးဆုံးအကြိမ် DUI မိတယ်ဆိုလို့ရှိရင် misdemeanor အနေနဲ့မိတယ်ဆိုရင် license ကအနည်းဆုံးရက်30လာရက်60ကနေပြီးတော့အများဆုံးနှစ်နှစ်အထိ license ပိတ်နိုင်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးလည်းရှိတယ်တကယ်လို့ felony အနေနဲ့ရပြီဆိုလို့ရှိရင်တော့တစ်နှစ်အထိကို license ပိတ်နိုင်မယ်ဆိုတော့ပြစ်ဒဏ်ပေါ့နော်အနေနဲ့တစ်ခုလည်းရှိသေးတယ်ဆိုတော့ဒီ license ပိတ်တယ်ဆိုတော့ကသူတို့က guilty plea မယူခင်အဲ့ဒီသွေးစစ်တဲ့အခါကျလို့ရှိရင် lab result ရလာပြီဆိုတာနဲ့ကို license ကိုပိတ်နိုင်တယ်ဆိုတော့ခါကျတော့ case ကမပြီးခင်လဲ license ပိတ်ပြီးသားဖြစ်ကောင်ဖြစ်နိုင်ပါတယ်ဆိုတော့ case ကသူတို့ကပြစ်မှုဝန်ခံတဲ့အချိန်ပဲဖြစ်ဖြစ်ပြစ်မှုရင်ဆိုင်လို့ရှုံးတဲ့အချိန်ပဲဖြစ်ဖြစ်ဆက်ပြီးတော့အဲ့ဒီအချိန်ကနေတရားသူကြီးကဆက်လက်ပြီးတော့တတ်မှတ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီအချိန်ကနေပြီးတော့ဆက်လက် license ပိတ်ဖို့လဲတတ်မှတ်နိုင်ပါတယ
်အခုလိုအမှုရင်ဆိုင်ရတာအပြင်နောက်ကိုမူးပြီးတော့မမောင်းရဲအောင်ပေါ့လေတပ်ဆိုင်ရာကဘလူးကင်တွေထိန်းကြောင်းလဲဆိုတာကိုရောရှင်းပြပြောအောင
် What do you mean ပြီးဆိုလို့ရှိရင်တော့ပတ်စံကရှင်းနေကငားရတယ်ပေါ့နော်ပြီးလို့ရှိရင် probation card တွေပေးရတယ် fine တရားသူကြီးကနေပြီးတော့ဒီ fine တတ်မှတ်တယ်ဆိုရှင် fine တွေပေးရတယ်ဆိုတော့အစနဲ့အဆုံးထိတတော့ကိုအများကြီးအလုံးလုပ်ရတယ်ပေါ့နော်ပတ်စံလည်းအများကြီးကုန်တယ်အလုတ်ကလည်းယုံခဏခဏတရားယုံခဏခဏသွားတဲ့အခါကျတော့ခဏခဏခွင့်ယူရတယ်ပြီးတော့တကယ်လို့ license ပိတ်သွားတယ်ဆိုလို့ရှိရင်အများကတော့ license ပိတ်မှာပဲ DUI နဲ့ဆိုလို့ရှိရင်ဆိုတော့ကားမောင်းဖို့အလုံးလုံးဘဝအများကြီးခက်လာတယ်ဆိုတဲ့အခါကျသူရဲ့နောက်ဆက်တွဲပြဿနာတွေကအရန်ကိုများတယ်လေဆိုတဲ့အခါကျတော့ကျွန်မဘာတွေပြောလို့ရှိလဲဆိုတော့သူတို့ကအရက်တောက်မယ်ဆိုလို့ရှိရင်အရက်မတောက်နဲ့လို့ဘယ်သူမှပြောတာမဟုတ်ဘူးဒါပေမဲ့အရက်တောက်မယ်ဆိုလို့ရှိရင်ကားမမောင်းဖို့အရေးကြီးတယ်တကယ်လို့တောက်မယ်ဆိုလို့ရှိရင် Uber လိုက်ဖို့ Taxi နဲ့ယူဖို့ပေါ့နော်အဲ့လိုမျိုးအသွင်သွင်ချက်တွေ focus လုပ်တယ်
ဟုတ်ကဲ့ဟိုနောက်ဆုံးမိကမှာအမေရိကန်မှာကတော့ဒီနီးပညာသုံးပြီးတော့လူတွေရဲ့နောက်ကျောင်းရာဇဝင်ကိုအလွယ်တကူသိအောင်လုပ်ထားတာဆိုတော့ဒီလိုမျိုးကိုကပြစ်မှုတွေရှိတယ်ဆိုရင်ဟိုဘလောက်ထိအောင်ကိုအတွက်ထိခိုက်နိုင်မှာလဲ
ဒီလိုမျိုးအရင် charges တွေရှိတဲ့အပြင်ဥပမာအလုပ်လျှောက်တယ်ဆိုလို့ရှိရင်သူတို့ကဒီနိုင်ငံမှာလက်ပွေနှိပ်တယ်ဆိုလို့ရှိရင် criminal history အများတန်းပေါ်လာပါတယ်ဆိုတဲ့အခါကျတော့ဒီအလုပ်လုပ်ရဖို့အခွင့်အရေးပေါ့နော်အများကြီးဆုံးရှုံးနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီcriminal record ရှိနေတယ်ဆိုလို့ရှိရင်ဒီအလုပ်ရှင်တွေက criminal record မရှိတဲ့လူကိုအရင်ရွေးမှာပဲဆိုတော့အဲ့လိုမျိုးတွေအခက်အခဲတွေဖြစ်နိုင်တယ်နောက်တစ်ခုကဒီလိုမျိုးအပြစ် criminal charges တွေများခြင်းအပြင် refugee တွေလာတာပဲဖြစ်ဖြစ်ဒီပြည်နိုင်ငံတွေလာလို့ရှိရင်ဒီနိုင်ငံသား US citizen မဖြစ်သေးဘူးဆိုလို့ရှိရင်ဒီ immigration ဥပဒေရဲ့အောက်ကနေပေါ့နော်အများအားသူတို့ကပြည်နေနဲ့ပေးနိုင်ခွင့်ရှိသလားပြည်နေနဲ့ပေးနိုင်တဲ့အမှုမျိုးဖြစ်သွားသလားဆိုတဲ့ဟာကိုသူတို့အများအားကြည့်ပါတယ်
ပတ်စဉ်တင်ဆက်ပေးနေတဲ့သုရဆောင်လေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့ဉာဏ်ပညာအစည်းအဝေးလှည့်ရောက်ပါပြီဒေါက်ခင်မျိုးသက်တင်ဆက်ပေးထားပါတယ်ရှင်
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိစောက်ထားတဲ့ဆယ်ရီအကြောင်းကိုပြောပြပေးမှာပါဆယ်တိစောက်တာနဲ့ပတ်သက်ပြီးခင်မီနီးစနစ်တွေအဆင့်မြင့်နည်းပညာတွေမပေါ်ခင်ကတည်းကမြန်မာဘရင်တွေကစိုက်ပျိုးရေးအတွက်ဆယ်မြောင်းတာတမန်တွေတိစောက်ခဲ့ကြတာဖြစ်ပြီးအခုဆိုရင်ဆယ်ပေါင်း300ကျော်နေပြီလို့ဆယ်မြောင်းအထုပြုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ်
ကျောင်းရောက်တာတမန်တွေပေါ့လေမြမပြင်းနေလက်ထက်တွေရတာကျွန်တော်တို့ဒီရမယ်အနော်သားမင်းလက်ထက်တို့ပါလေရနေပြီးတော့စပြီးတော့စောက်ပြီးတော့မှယနေ့လက်ထက်တိအောင်လည်းပဲစောက်နေတဲ့ဟာတွေရှိတယ်ပေါ့လေအကြံမြင်မြမပြင်းလက်ထက်ကနေပြီးတော့ဒီ1962ခုနှစ်အထိကိုမြမပြင်းမှာစောက်ထားတဲ့ဆယ်ပေါင်းပေါ့လေဒီစည်ရင်ရ69ခုရှိတယ်1962ခုနှစ်ကနေပြီးတော့မှ1988 89ပေါ့အားသာအစိုးရမတက်ခင်အထိအဲ့ဒီမှာစောက်ခဲ့တဲ့ဆယ်ရီတွက်ကလည်း69ခုရှိတယ်1988 89ပိုင်းရနေပြီးတော့2010လောက်အထိနှစ်ပေါင်း20လောက်အတွင်းမှာစောက်ခဲ့တဲ့ဆယ်ကတော့219ခုရှိတယ်စည်ရင်ရပေါ့လေ2010နောက်ပိုင်းစောက်တဲ့ဆယ်ရှိရင်တော့ဒီလိုပုံများအောင်ပါ
မြန်မာနိုင်ငံမှာတိစောက်ခဲ့တဲ့ဆယ်ရီတကယ်အကျိုးရှိမရှိပြန်ပြီးသုံးသပ်ဖို့လိုနေတယ်လို့လည်းထောက်ပြပါတယ်
1962ခုနှစ်ကနေ88ခုစောက်တဲ့ဆယ်က69-90လောက်ပဲရှိတယ်ဒီနောက်ပိုင်းမှာစောက်တာ200ကျော်အောင်ရှိတယ်ဆိုတော့3000လောက်တောင်များလာတယ်လို့ပြောလို့ရတယ်ဒီဆယ်တွေစောက်တာအဲ့ဒါဆိုရင်စဉ်းစားမယ့်အချက်ကဒီလောက်နှစ်ပေါင်း20အတွင်းမှာအရင်ကတည်းက3000ကျော်လောက်ဆယ်အကြီးအသေးအလက်နော်ဒီ200ကျော်လောက်စောက်ခဲ့တာတကယ်ရောလိုအပ်လို့လားတိုင်းကြီးအတွက်တကယ်ရောအတုံးကျခဲ့ရလားအဲ့ဒီအတွက်ကုန်ကျခဲ့တဲ့တွေလေကတော့တကယ်တိုင်းကြီးအတွက်အကျိုးရှိပြီးပြန်ရနိုင်မယ့်အနေအထားရှိသလားပေါ့ဒါမျိုးတွေပြန်ပြီးတော့စဉ်းစားရတယ်ပေါ့လေ
တချို့နေရာတွေမှာမလိုအပ်ဖဲဆယ်စောက်တာမျိုးတွေရှိနေပါတယ်ဘာကြောင့်ပါလဲ
အရင်ကကျွန်တော်တို့ကဒါဆစ်ဆိုးကလက်ထက်မှာဆစ်ဆိုးကလက်အောက်မှာဗမာပြည်ကရှိခဲ့တဲ့အခါကျတော့ဟာသူတို့ရဲ့ policy တွေသူတို့ရဲ့စမှတ်ထားတဲ့အတိုင်းဟာအရင်ကဆိုလို့ရှိရင်တလောက်30ပြီးအောင်ခွင့်ပွဲလုပ်ရမယ်လို့ဗာမျိုးလို့ပေါ့လေအဲ့ခါကျတော့အမိန့်နဲ့အာဏာနဲ့စောက်ခိုင်းတဲ့ဟာတွေဖြစ်နေခဲ့တဲ့အတွက်ကြောင့်မလို့တချို့ဟာတွေကမလို့အဖဲနဲ့စောက်တလို့ဟာမျိုးတွေရှိနေတယ်ဒီထဲမှာမတမာမှုတွေလည်းအနေအများပါနိုင်တယ်မလဘေးလိုက်မှုတွေရှိနိုင်တယ်အကြောင်းကြောင်းတွေပေါ့လေသူပြင်းမကွေးတိုင်းမှာဆိုလို့ရှိရင်ပေတရာအောက်နေတဲ့ဆယ်တွေပေါ့လေဆယ်အငယ်တွေပေါ့ပေ50 60 90အဲ့လိုအမြင့်ရှိတဲ့ဆယ်တွေမှာဆိုလို့ရှိရင်တချို့နေရာတွေမှာတတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိဘဲနဲ့ဆယ်ကြီးကဒီလိုမျိုးချမ်းချောင်းနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေကဆယ်ပေါင်း20 30လောက်တောင်ရှိတယ်အဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့နိုင်ငံတော်ရဲ့ဒဏ္ဍာငွေတွေသာကုန်သွားတယ်ဆယ်တွေကအမေရိကန်ဆယ်တွေပဲဖြစ်ပြီးတော့လက်တွေ့ဘဝမှာတကယ်အတုံးဝင်တဲ့စိုက်ပျိုးမြေအတွက်တော့၎င်းနော်ဒီချေးရွာတောက်သုံးရေအတွက်တော့၎င်းအခြားသောအကြောင်းတော့၎င်းသုံးမတဲ့ပဲနဲ့ငွေကုန်ပြီးတော့တိုင်းပြည်တွေအကျိုးရှိတာပဲအဖက်တင်တယ
်ဆယ်တီဆောက်လိုက်တဲ့အတွက်တဘာဝဝန်းကျင်ထိခိုက်မှုတွေရှိတယ်လို့ဘယ်လိုကောင်းကျိုးတွေရှိတယ်ဆိုတာကိုကြည့်ရအောင်ပ
ါဆောက်ထားတဲ့ဆယ်တိုင်းကိုအတုံးမတဲ့လို့ပြောရတာမဟုတ်ဘူးအတုံးတဲ့တဲ့ဆယ်တွေလည်းအများကြီးရှိတယ်ဒီလိုမျိုးဆယ်မြောင်းတာတမန်တွေစောက်လိုက်တဲ့အတွက်ကြောင့်မလို့စိုက်ပျိုးမြေဧကတွေအထူးဖြင့်အထက်အညာဒေသမှာပေါ့လေစိုက်ပျိုးမြေဧကတွေအများကြီးတိုးတက်လာတယ်အဲ့တဲ့စိုက်ပျိုးရေးလုပ်ငန်းလည်းစိုက်လျောက်တိုးတက်တာတွေရှိတယ်နောက်အရင်တော့ဆိုလို့ရှိရင်အညာဒေသကပူပြင်းခြောက်တွေ့တဲ့ဒေသဆယ်တွေစောက်လိုက်တဲ့အတွက်အနည်းနဲ့အများစိတ်နှံ့စုပြေလာတာတွေရှိတယ်ဆယ်ဆောက်လိုက်တဲ့အခါကျတော့ဒါရေပြင်းဖြစ်သွားတဲ့အခါတချို့နေရာတွေမှာဆယ်ထဲမှာငါးတွေထည့်ပြီးတော့ဝေးလိုက်တဲ့အတွက်ကြောင့်မလို့အရင်တော့အညာတို့ပါလို့ဆိုလို့ရှိရင်ဒါဒီငါးတွေပါရေးလဲရှားပါတဲ့သဘောရှိတယ်ကျွန်တော်တို့ငယ်တုန်းကဆိုလို့ရှိရင်အဲနောက်ပိုင်းမှာဒီမူးမြူတွေပါလေဆယ်ထဲမှာပါထည့်ထုတ်တဲ့အခါကျတော့တားငါးပါညာတွေလဲပို့ပြီးတော့မှပေါင်းများလာတဲ့သဘောရှိတယ်အော်ရာဒီလူကအရင်တော့ပူပြင်းခြောက်သွေးတဲ့ရာဒီလူကနေပြီးတော့ဒီဆယ်ရေမျက်နှာပြင်ကြီးရနေပြီးတော့ဒီရေငွေ့ပြန်နာတွေကြောင့်ပဝန်းကျင်ကလည်းစူထိုင်းစားတွေမြင့်တက်လာတယ်ပေါ့လေကောင်းတဲ့ချက်တွေလည်းပဲအများကြီးရှိပါတယ်ဆယ်ဆောက်တိုင်းမကောင်းတာမဟုတ်ဘူးဆယ်တွေဆောက်တိုင်းလည်းလုံးဝအကောင်းကြီးဖြစ်သွားတာမဟုတ်ဘူးအကောင်းတဲ့အဆိုးနဲ့ရတော့ဒီဆောက်တဲ့နေရာဆယ်ရဲ့ပမာဏပြန်ပြီးရရှိနိုင်တဲ့အကျိုးအမြတ်အဲ့ဒီပေါ်တွေပူတည်ပြီးတော့မှပဲသုံးသပ်ရမှာပါပဲ
ဆောက်ပြီးသားဆယ်တွေထဲမှာဆယ်တက်ကတူလို့ခေါ်လို့ရတယ်ဆယ်တော်ကြီးနဲ့ကင်းသားဆယ်တွေကတကယ်အကျိုးပြုတဲ့ဆယ်တွေပါ
ဆယ်တော်ကြီးဆယ်ရတော့မန္တလေးတိုင်းမရမြို့နယ်ထဲမှာရှိတာပေါ့လေဟိုအသက်ပညာရပြောမယ်ဆိုရင်အရင်ဆုံးကဟိုဒမ်မော့ယူနီဘာစီတီလို့တော့မှဒီလိုမျိုးတင်စားပြီးပြောထားတယ်။ဘာလို့လဲဆိုတော့ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုပိတ်လိုက်တာပြေးလိုက်တဲ့အခါမှာမြေသားနဲ့ဖို့ပြီးဆောင်မြေသားတမန်ပေါ့လေဒါမှမဟုတ်ကွန်ကရစ်နဲ့ဆောက်မှဆိုလို့ရှိရင်လည်းကွန်ကရစ်တမန်ပေါ့အဲ့လိုမဟုတ်ဘဲနဲ့ကြောက်တုံးတွေကိုစီးပြီးတော့မှဒီကွန်ကရစ်မှန်ပြီးတော့လုပ်တဲ့ကြောက်သားတမန်ပေါ့လေအဲ့လိုမျိုးကြံရင်ခွဲကြလို့ရတယ်ပေါ့လေဒါကဆယ်ဆောက်တဲ့အခါမှာလိုအပ်တဲ့တည်ဆောက်ရေးပစ္စည်းအရှိမှုတွေထားနောက်ဆယ်ရဲ့ဒီဒီဇိုင်းပေါ်မူတည်ပြီးတော့ပြုလုပ်ကြရတာဆယ်တော်ကြီးဆယ်ကြတော့သူကခုနပြောခဲ့တဲ့ဆယ်မျိုးစပေါ့လေဒမ်တိုက်၃မျိုးလုံးကိုပေါင်းစီပြီးတော့ဖောက်ထားတဲ့ဆယ်ဖြစ်တယ်ပေါ့လေမလေးတိုင်းတွင်စိုက်ပျိုးမြေအတွက်ရေပေးတင်းနာတွေလဲလုံးနိုင်တယ်ဟာတချို့လက်စစ်တာထုတ်လို့ရတဲ့ဒီလက်စစ်တာပိုင်းနဲ့လည်းရှိတယ်ပေါ့လေနောက်မန်လေးမျိုးအထီအောင်ပဲတူးမြောင်းပေါ့လေကန်နယ်တွေနဲ့ဆက်ပြီးတော့အဆင့်အဆင့်အဆင့်အဆင့်အဲ့လိုပေးသွားတာပေါ့အဲ့လိုပေးသွားတဲ့အခါကျတော့မန်လေးအထီအောင်ပဲဒီရေတွေပါလေကြောင်လုတ်ပေးနိုင်တာတွေပါလေရှိပါတယ်ဆယ်တော်ကြီးကတော့ကောင်းတယ်လို့ပြောရမှာပါပဲစောက်ခဲ့တဲ့နှစ်ကလည်းကြာသွားပြီလေတုံးခဲ့တဲ့နှစ်ကလည်းအများကြီးကြာသွားပြီကျင်းသားတော်ဒီလက်စစ်ဒါထုတ်ဖို့အတွက်ရင်တော့ကတော့အများကြီးအကျိုးဖြစ်ခဲ့တယ်နောက်ပြီးတော့ကျင်းသားဆယ်ရဲ့အမြင့်ပေါ့လေဟိုက်ကာဆယ်တော်ကြီးရဲ့အများကြီးမြင့်တယ်ဒီအလျက်စစ်နဲ့တွဲဆောက်ထားတဲ့အတွက်ကြောင့်မို့လို့ဒါဒီအလျက်စစ်နဲ့ထုတ်နိုင်နေဟိုဆက်ပြူရေးအတွက်ရည်ရည်ပါလေပေးနိုင်နေအဲဒီကနေရည်တယ်မြောင်းနေရမှခါဒီလူတွေအသုံးပြုဖို့ပါဖို့ရတာလည်းရှိပါတယ
်ဗမာပြည်မှာအကျိုးပြုတဲ့ဆင်ကအဓိကဒီနှစ်ခုလောက်ပဲထုတ်ပြလို့ရလားအညာအလဲပိုင်းမှာပေါ့
တော့မကပါဘူးဘာလို့လဲဆယ်တွေကဗမာပြည်လုံးဆိုရှင်2010ခုနှစ်တော့ဆယ်ပေါင်း355ခုတောင်စောက်ပြီးသွားပြီလေ
ဆယ်355ခုတည်းကအကျိုးပြုတာထက်ဝက်လောက်ရှိသလား
တော့တောင်ကြော်နိုင်ပါလေပြောမယ်ဆိုလို့ရှိရင်တော့တော့မကတော့ပါဘူ
း engineer ဘူမိပေရာပညာရှင်ဦးသိန်းပိုင်မှာနောက်တစ်ပတ်မှာတော့ data gain တွေမလိုလားကြတဲ့ဆယ်ကျိုးတဲ့အနေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တောက်ချန်နေညမှာထုတ်လွှင့်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ7မိနစ်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 48နဲ့ဒီလိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်မေကန်ပြောဆိုကကိုချိုးစည်းဝါအတွက်ဦးစားပေးမှာဖြစ်ပေမဲ့ကမ္ဘာစည်းဝါးရေးမှာအရေးကြီးတဲ့ခန်းကဏ္ဍကဆက်လက်ပါဝင်နေမှာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့မှာကျင်းပတဲ့ကမ္ဘာစည်းဝါးနီနော့ဖလေဝဲမှာဒီကနေ့မင်းငွန်းပြောကြားရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်အမေရိကန်ပြောဆိုဖွံ့ဖြိုးတိုးတက်လာတဲ့အမျှကမ္ဘာကြီးလည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းသမ္မတကပြောဆိုလိုက်တာပါအမေရိကန်သမ္မတယူကော်ဝင်မှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုရာထူးကဖယ်ရှားဖို့ပြီးခဲ့တဲ့နှစ်ထဲသမ္မတထရန့်ကညွှန်ကြားခဲ့တယ်လို့ပြောဆိုတဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညှင်းဆန်းလိုက်ပါတယ်အထူးစုံစမ်းရေးမှူးရောဘတ်မိုလာကိုဖယ်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းဟာအတုအယောင်သာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့ကကမ္ဘာစည်းဝေးနီနော့ဖလေဝဲမှာရောက်နေချိန်သမ္မတထရန့်ကပြောဆိုခဲ့တာပါမြန်မာနိုင်ငံကိုရုရှားကဆက်လက်နဲ့ပစ္စည်းတင်ပို့တာမြန်မာနိုင်ငံရဲ့ကွာကွယ်ရေးစွန့်ရင်တွင်းမြင့်မှုအတွက်သာရည်ရွယ်ကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြစ်မရှိတဲ့အကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်ရုရှားနိုင်ငံလုံး SU-30 မျိုးစားချက်တက်လျင်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါရုရှားနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာနိုင်ငံရဲ့ကာကွယ်ရေးစွန့်ရင်မြင့်တင်ဖို့ရည်ရွယ်ချက်နဲ့အရသားတွေအထိတုခတ်ရအောင်ချင်းချောက်မှုဖြစ်နိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုမှုဟာစိတ်ကူးယဉ်ပြောဆိုရရောက်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တာပါမြန်မာနိုင်ငံပေါ်ဝေဖန်ပြောဆိုနေကြတဲ့လူခွင့်ရလူရှားသူတွေကိုဂရုစိုက်ဖို့မလိုတဲ့အကြောင်းမြန်မာဆွေရထိုင်တန်းကောင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်ခဲ့တဲ့နယူဒေလီမြို့တော်ကညီလာခံမှာသမ္မတကပြောဆိုသွားတာပါ
တဲ့အချင်းချုပ်ကိုအကုန်လုံးပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှာကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Banner ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိ line to meter 1925 30နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.